Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်ဇူလိုင်လ24ရက်အင်္ဂါနေ့ညပိုင်း VOA စီစဉ်နေကိုအမေရိကန်ပြည်သူမျိုးဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00ထိဆိုင်းတူမီတာ24.25-32.52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်စမဒီညအတွက်စီစဉ်နေကိုတောင်းဝင်တင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းလေးတွေမှာတော့အစ္စရေးလေပိုင်တဲ့ဝင်လာတဲ့စီးရီးယားတိုက်လေယာဉ်တစ်စင်းကိုဒီနေ့ပဲပစ်ချလိုက်တဲ့အကြောင်းအစ္စရေးစစ်တပ်ကပြောပါရယ်။နောက်နိုင်ငံမှာရေရလျက်စစ်ထုတ်လို့ရေကာတာတစ်ခုပြူကျကလူများပြားသိဆုံးပြီးရာနဲ့ချီပြောင်းဆုံးနေပါတယ်။ဒီလိုတိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီနေ့အတွက်တော်တာရှင်နေနားဆင်ကြရမယ်ဒီမှာတော့ဖားကက်မြေပြူကျသွားတဲ့ကမ်းပါကအင်မတန်မဆောက်လို့နဲ့အတွက်မြေပိခံရတဲ့သူတွေကိုကုညီကယ်ဆယ်ရေးကခက်ခဲနေပြီးတော့ခုချိန်ထိကတော့လူပြောက်တိုင်ကြားထားတာ18ယောက်ထိရှိနေပြီဖြစ်ပါတယ်။
ဒီတည်းဒီဟာကကျွန်တော်တို့ဖားကမြို့နယ်စိတ်စုအုပ်စုတော့ပကုန်းကျေးရွာရဲ့နောက်ပေါ့အလောင်းက
မြေပြူကျတဲ့နေရာကိုတွားရပြီးတော့လေးလာခဲ့တဲ့ဖားကန်ဒေသကနေမြေကန်သတင်းတော့ကုစုံမိုးထက်ကဗီဒီယိုမြန်မာပိုင်းကိုခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ကြားပြည်တွေကဘူချုပ်ကျေးရုပ်ဆောက်လုပ်ရေးကိုကန့်ကွက်နေကြတဲ့အချိန်လေးမြန်မာနိုင်ငံရဲ့ပြည်ပအကျွေးအများဆုံးဝင်ကြီးဌာနတွေကပြည်ပကျွေးမီတန်းနဲ့ချီပြီးတင်နေတဲ့အကြောင်းစာရတွေအပြင်အင်္ဂါညတိုင်းလေလိုင်းစဉ်ကိုလည်းဒီညပိုင်းမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လည်ဦးနဲ့ကိုဝင်းမင်းတို့ကကြီးညာပေးပါလိမ့်မယ
်။အစ္စရေးလေပိုင်းနဲ့တဲဝင်လာတဲ့စီးရီးယားစစ်လေယာဉ်တစ်စင်းကိုပစ်ချလိုက်ကြောင်းအစ္စရေးစစ်တပ်ကပြောပါရယ်။အစ္စရေးလေပိုင်းနဲ့တဲဝင်လာတဲ့စီးရီးယားဂျက်တိုက်လေယာဉ်ကို Patriot Missile တုံးနဲ့ဒီနေ့ပဲ Hunter ပစ်ကတ်ခဲ့တာဖြစ်ကြောင်းအစ္စရေးကာဝေးတပ်ဖွဲ့ကကြီးညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တိုက်လေယာဉ်ရဲ့လှုပ်ရှားမှုကိုအစ္စရေးစစ်တပ်ကစောင့်ကြည့်နေကြရမှာအစ္စရေးလေပိုင်းနဲ့တဲ2ကီလိုမီတာလောက်ထိကျော်ဝင်လာတဲ့အတွက်ပထမမစိုင်းတော့နဲ့ပြစ်ချခဲ့တာဖြစ်တဲ့အကြောင်းကြီးညာချက်ကဖော်ပြထားပါတယ်။အစ္စရေးကြီးတဲ့ရေယိုတန်လွင့်ဌာနကတော့တိုက်လေယာဉ်ကိုအစ္စရေးကသိမ်းပိုက်ထားတဲ့ဂိုလန်ကုန်းမြေဒေသမှာပြစ်ချခဲ့တာဖြစ်ပေမဲ့ဆီးရီးယားကထိန်းချုပ်ထားတဲ့ရှေ့တန်းဒေသမှာပြစ်ချကောင်းပြစ်ချနိုင်တဲ့အကြောင်းပြောဆိုခဲ့တာပါ။လေယာဉ်မှုရဲ့အခြေအနေနဲ့ပတ်သက်လို့တော့မသိရှိရကြောင်းလည်းသတင်းကပြောပါရယ်။ဆီးရီးယားစူရပိုင်းမီဒီယာမှာတော့တိုက်လေယာဉ်ဟာဆီးရီးယားလေပိုင်းထဲမှာစစ်စင်ရေးအတွက်ပြန်ဆန်းနေတော့ပြစ်ချခံခဲ့ရတာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ကိုလန်ကွန်မြူနီတီကတော့အစ္စရေးက1969ခုနှစ်မှာတိမ့်ပိုက်ခဲ့တာဖြစ်ပြီး1969ခုနှစ်မှာတော့ကုလသမဂ္ဂကငင်းကြဲထင်းထင်းတပ်ဖွဲ့တွေဆီလွတ်ချထားခဲ့ပါတယ
်။အမေရိကန်သမ္မတကမြောက်ကိုရီးယားရဲ့နျူကလီယာလက်နက်ဖြတ်သိမ်းရေးဆွေးနွေးပွဲသွားနေတဲ့အချိန်ကိုအများကြီးအားရကျေနပ်မိတယ်လို့ပြောလိုက်ချိန်မှာစောင့်ကြည့်အဖွဲ့တစ်ခုကလည်းဒီဖြတ်သိမ်းမှုဆက်လုပ်တာတွေ့နေရတယ်လို့ဆိုလိုက်ပါတယ်။မကြာခင်ကသတင်းတွေမှာသမ္မတဒေါ်နယ်ထရန့်အနေနဲ့ဒီမြောက်ကိုရီးယားနျူကလီယာဖြတ်သိမ်းရေးဆွေးနွေးပွဲအချိန်ပေါ်စိတ်ပြက်နေကြောင်းအင်ပီရိုမှာသူလက်ထောက်တွေကိုထုတ်ပြောခဲ့တယ်လို့ပေါ်လာခဲ့တဲ့အပေါ်အခုလိုဆန့်ကျင်ဘက်သမ္မတထရမ်ပ်ကတုံ့ပြန်လိုက်တာပါအခုလိုအချိန်မှာအမေရိကန်ခြေစိုက် 38 North လို့ခေါ်တဲ့မြောက်ကိုရီးယားစောင့်ကြည့်ရေးအဖွဲ့ကလည်းမကြာခင်ကရထားတဲ့ဂျိုတုဘုံကြီးကြီးအရမြောက်ကိုရီးယားအနေနဲ့နိုင်ငံရဲ့မြောက်ပိုင်းအနောက်မြောက်ပိုင်းကဆိုဖီဒုံးကြီးစခန်းမှာအဓိကဆောက်အဦတွေဖြစ်စည်းနေတာတွေစလုံနေတယ်တွေ့ရတယ်လို့ထုတ်ပြောလိုက်ပါတယ်ဒီဖြစ်စည်းတဲ့ထဲမှာရထားလမ်းပါတဲ့ဒုံးကြီးပြည်ရင်တွေပြစ်လွတ်စင်တွေကိုမထွက်ခင်အသင့်နေရာချတဲ့အဆောက်အဦနဲ့အနားမှာရှိတဲ့အဝေးထိန်းဒုံးကြီးအတွက်လောင်စာ3အင်ဂျင်ဆက်တွေထုတ်ပေးတဲ့ဒုံးကြီးအင်ဂျင်စမ်းသက်ဆင်တဲ့အာကာသယာဉ်ပြစ်လွတ်တဲ့ယာဉ်တွေပါပါတယ်။ဒီ38 North အဖွဲ့ရဲ့လေလာသုံးသပ်သူဂျိုးဆက်ဘာမူဒက်စ်ကအခုလိုစဖြတ်စည်းတဲ့လောက်ရကစင်ကာပူမှာသမ္မတထရမ့်နဲ့ထိပ်သီးတွေ့ဆုံတုန်းကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ပေးခဲ့တဲ့ကတိဖြည့်ဆည်းရေးအတွက်အရေးပါတဲ့ပထမအခြေလမ်းဖြစ်တယ်လို့ထောက်ပြလိုက်ပါတယ်။ဒါပေမဲ့လည်းဒီကောင်းဆောင်နှစ်ဦးကြာရထားတဲ့သဘောတူညီချက်မှာနျူကလ িয়ার ဖြတ်သိမ်းရေးနဲ့လက်ရှိနျူကလ িয়ার စက်ရုံတွေပိတ်ပစ်ဖို့တွေကိုဘယ်တော့လုပ်မယ်ဘယ်လိုလုပ်မယ်ဆိုတဲ့အသေးစိတ်အစီအစဉ်တွေမပါခဲ့ပါဘူး။သမ္မတထရမ့်ကတော့မြောက်ကိုရီးယားအနေနဲ့ဒုံးကျည်ပြစ်လွတ်မှုမလုပ်တာကိုးလာရှိလာခဲ့ပြီးနျူကလ িয়ার ဆက်သက်မှုတွေလည်းဆက်မရှိတော့တာကြောင့်နျူကလ িয়ার ချင်းချောက်မှုမရှိတော့ဘူး။ဒါကြောင့်ဂျပန်ပါဝင်အာရှနိုင်ငံတွေအားလုံးကလည်းသဘောကျနေတယ်လို့ Internet Twitter မှာရေးသားခဲ့ပါတယ်ခင်ဗျ။
အမေရိကန်ရဲ့ကွန်ဒိုရေးဆိုင်ရာဆက်ဆက်ညှိနှိုင်းမှုတွေကိုစိတ်ဆင်နာကောင်းနဲ့မလုပ်တဲ့နိုင်ငံတွေပေါ်တွင်းကုန်တွေတိုးမြင့်ကောက်ခတ်မှုသမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲချင်းချောက်ပြောဆိုလိုက်ပါတယ်။ကွန်ဒိုရေးဆက်ဆက်ညှိနှိုင်းမှုတွေမှာအမေရိကန်ပေါ်မျက်မျက်တတာမရှိတဲ့နိုင်ငံတွေကိုတွင်းကုန်ကိုတိုးကောက်တာကသာအကောင်းဆုံးဖြစ်ကြောင်းလည်းသမ္မတထရန့်က Twitter လူမှုကွန်ရက်ကနေပြောလိုက်တာပါ။အမေရိကန်သမ္မတရဲ့ချင်းချောက်မှုတွေကိုဥရောပကငုံခံနေမှာမဟုတ်ကြောင်း ဂျမန်နိုင်ငံခြားရေးဝန်ကြီးဟီကိုမက်စ်ကပြောဆိုလိုက်ပြီးတိတ်မချရခင်မှာပဲသမ္မတထရန့်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။နောက်ဆုံးမှာဘသူ့အတွက်မှအကျိုးမရှိတာကြောင့်တွင်းဝန်ကုန်တွင်းမြေကောက်ခံတဲ့အစီအစဉ်ပေါ်စိတ်ဝင်စားတဲ့သူမရှိကြောင်းလည်းဂျမန်နိုင်ငံခြားရေးဝန်ကြီးကတွစ်တာမှာပြောဆိုလိုက်တာပါ။သမ္မတထရန့်အနေနဲ့ဥရောပကိုချိန်ချောက်လို့မရဘူး။တစ်ခါလိုက်ရောလိုက်ရင်နောက်နောက်ကမှအလားတူလိုရတဲ့နဲ့မကြမကြာကျော်ရလိမ့်မယ်လို့လည်းသတိပေးခဲ့ပါတယ်။ကုန်သွယ်စစ်ပွဲအဆင့်ထိဖြစ်မလာအောင်ကြိုတင်တားဆီးဖို့ကြိုးပမ်းနေတဲ့အနေနဲ့ဥရောပကော်မရှင်နာမင်းကြီးရောက်လို့ရန်ကာကလည်းသမ္မတထရန့်နဲ့မနက်ပိုင်းဝါရှင်တန်မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။ကော်မရှင်နာမင်းကြီးကတော့ဥရောပကကားတင်သွင်းမှုတွေပေါ်တွင်းကုန်ကုန်နဲ့တွင်းမြေကောက်ခံမဲ့အစီအစဉ်ကိုဆိုင်းငံ့ထားဖို့သမ္မတထရန့်ကိုဖြောင်းပြနိုင်မှုမျှော်လင့်ထားတာပါ။ပြည်ပကတင်သွင်းတဲ့ကားတွေပေါ်ဥရောပသမ္မတ EU ကကောက်ခံတဲ့အခွန်အားအမေရိကန်ကကောက်ခံတဲ့နှုံထားတဲ့မြန်မာနေပေမဲ့ထရက်ကားတွေလိုတခြားပစ္စည်းတွေပေါ်မှာအမေရိကန်ကကောက်တဲ့နှုံကတော့ပိုများတယ်လို့လည်း EU ရာရှိတွေကပြောဆိုထားကြပါဗျ။
အမေရိကန်သမ္မတအနေနဲ့သူ့ကိုလာဝေဘန်တာကိုစိတ်ဆိုးပြီးအရင်ထောက်လဲထိတ်တန့်ထောက်လဲရင်းနဲ့လုံခြုံရေးအရာရှိဟောင်းစစ်စုပေါင်း6ဦးကိုလုံခြုံရေးအရာစိတ်ချတဲ့အစင်းကနေရုပ်သိမ်းဖို့စဉ်းစားနေပါဗျ။သမ္မတဒေါ်နယ်ထရန့်စိတ်ဆိုးတဲ့အထက်မှာအမေရိကန်ဘူထောက်လဲဖွဲ့ CIA အကြီးအကဲဟောင်းဂျွန်ဘန်နန်လည်းပါနေပြီးသူကသမ္မတထရန့်ရဲ့ပူတင်နဲ့ထိတိဆွေးနွေးပွဲတွေပြောခဲ့တာတွေကပြစ်မှုချင်းရဲ့အဆင့်ကိုကျော်ပြီးနိုင်ငံတော်တစ္ဆာဖောက်မှုမြောက်တယ်လို့တွစ်တာမှာပြင်းပြင်းထန်ထန်ရေးသားခဲ့ပါတယ်။အင်ပီရိုဘက်ကတော့ဒီရာရှိဟောင်းကြီးတွေရဲ့လောက်ရက်ကနိုင်ငံရေးကစားတာဖြစ်ပြီးသူတို့အစိုးရတာဝန်ထမ်းလုပ်ခဲ့တာကိုခုလုံးလုံးအမျက်ထုတ်ခဲ့တာမျိုးဖြစ်တာကြောင့်ခုလိုအမျိုးသားလုံခြုံရေးစိတ်ချတဲ့စီးရင်တဲ့ကနေပယ်ဖျက်ဖို့နီလန့်တွေစဉ်းစားနေရတာပါလို့အကြောင်းပြပါတယ်။အမေရိကန်လွှတ်တော်တွေမှာတော့အတိုက်ခံဒီမိုကရက်ထိတ်တန့်မှအဒမ်ရှစ်ကသမ္မတအနေနဲ့သူ့ကိုဝေဖန်တာမကြိုက်လို့စစ်တပ်တဲ့ဆယ်စုနှစ်တွင်တဲ့ချီအကြာကြီးလှုပ်လာခဲ့သူတွေကိုလုံခြုံရေးစိတ်ချရမှုစင်းကနေဖြုတ်ပစ်ဖို့စဉ်းစားတာမျိုးကဝေဖန်တာကိုကြောက်လို့သွေးသွေးတန်းလှုပ်တာတာဖြစ်တယ်။ဒါကြောင့်အမတ်တွေအားလုံးအထူးသဖြင့် Republican အမတ်တွေအနေနဲ့ဒီမိုကရေစီရေးအတွက်ဒါကိုဝိုင်းဆန့်ကျင်တင်တယ်လို့တောင်းဆိုလိုက်ပါတယ်။အခုလုံခြုံရေးစိတ်ချမှုကနေပြဖြတ်ခံရတဲ့သူတွေထဲမှာပြည်တော်စုစုံစမ်းရေးဗီရို FBI ညွှန်ကြားမှုဟောင်း James Comey နဲ့သူ့ညွှန်ကြားမှုဟောင်းအန်ဒရူးမက်ကေးတို့လည်းပါနေပြီးဒုညွမှုဟောင်းရဲ့ပြောခွင့်ရကအခုအင်ဗီဒေါ်လောက်ရဟာဟာတလို့ဖြစ်နေတယ်တကယ်တော့သူ့ရာရှိရဲ့ဒီလုံခြုံရေးစစ်ချမှုတက်တန်းကကုံဆုံးပြီးသားပါလို့ထုတ်ပြောလိုက်ပါတယ် NSA လို့ခေါ်တဲ့မြို့သားလုံခြုံရေးအဖွဲ့အကြီးအကဲဟောင်းမိုက်ကယ်ဟီဒန်နဲ့ NSA အဖွဲ့အကြံပေးရာရှိဟောင်းဆူဇန်ရိုက်စ်နောက်အမျိုးသားထောက်လှမ်ရေးအဖွဲ့ရဲ့ညွှန်ကြားမှုဟောင်း James Clapper တို့လည်းသမ္မတထရန့်ရဲ့စဉ်းစားနေတဲ့စီးရင်ထဲမှာပါနေပါတယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဒီနှစ်ကဝါရှင်တန်မှာထိပ်သီးတွေ့ဆုံမှုအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဖိတ်ကြားချက်ကိုလက်ခံရရှိကြောင်းနဲ့ခေါင်းဆောင်တို့တွေ့ဆုံနိုင်တဲ့တခြားအခွင့်အလမ်းတွေရှိနေကြောင်းလဲရုရှားဆိုရကဒီနေ့ပဲပြောလိုက်ပါတယ်ဖင်လန်နိုင်ငံအဲဆင်ကီမြို့မှာပြီးခဲ့တဲ့သတင်းပတ်ထက်ထိပ်သီးတွေ့ဆုံပြီးနောက်နောက်ထပ်တွေ့ဆုံမှုလိုတဲ့အကြောင်းအမေရိကန်နဲ့ရုရှားကြားသဘောတူလက်ခံထားပေမဲ့နောက်ထပ်ချိန်တွေ့ဆုံမှုတွေလက်တွေ့ပြင်ဆင်ထားတာတော့မရှိသေးတဲ့အကြောင်းလဲရုရှားဆိုရပြောခွင့်ရသူယူရီဟူရှ်ကော့ဖ်ကပြောဆိုခဲ့တာပါအင်ဂျာအာဂျင်တီးနားနိုင်ငံမှာရှေ့လာမဲ့နိုဝင်ဘာလကုန်စတင်မဲ့စစ်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20ဂျီတန်ဒီစီဝေးကိုရည်ညွှန်းပြီးအမေရိကန်နဲ့ရုရှားခေါင်းဆောင်တွေရောက်တွေ့ဆုံနိုင်တဲ့တခြားအခွင့်အလမ်းတွေရှိနေတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်အလားတူတခြားနိုင်ငံတကာအခမ်းအနားတွေမှာတွေ့ဆုံအောင်တွေ့ဆုံနိုင်မဲ့အခွင့်အလမ်းတွေရှိနေကြောင်းလဲပြောဆိုသွားခဲ့တာပါ
တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11603ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ချင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညပဲသတင်းတွေကိုဆက်လက်ရှင်းပြနေပါတယ်လောင်နိုင်ငံမှာရေရလျက်စစ်ထုတ်လို့ရေကတာပြေချရာကလူများပြားတည်ဆုံပြီးရာနဲ့ချီပြောဆုံးနေကြောင်းအစိုးရပိုင်းသတင်းကဖော်ပြပါရယ်နိုင်ငံရှိတောင်ပိုင်းကအတပ်ပူပြည်နယ်ကစပီယန်ဇနန်နွန်ရေကတာမနစ်နောက်မှပြေချရာမှာကုဘမီတာတန်9000လောက်ပမာဏရှိတဲ့ရေတွေကျူးပေါက်ကျခဲ့ပြီးရာချီရဲ့အိမ်တွေရေနောက်မျောပါကုန်ခဲ့တယ်လို့ဒေသခံ6600ကျော်ကလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတာပါဒီနေ့တွေ့ရတဲ့ဗီဒီယိုမှတ်တမ်းပုံတွေထဲမှာတော့ရေမြုပ်နေတဲ့အိမ်ခေါင်မိုးတွေပေါ်ကနေကဲမဲ့သူကိုဆောင်ဆိုင်နေသူတွေရဲ့ပုံတွေကိုလည်းတွေ့ရပါတယ်အရေးပေါ်ကစေးလုပ်ငန်းတွေကိုကြီးကြပ်ဖို့ဝန်ကြီးချုပ်တွန်လွန်စီဆိုလစ်နဲ့အစိုးရဖွဲ့ဝင်အခင်းပြရာဒေသကိုတွားရောက်နေတဲ့အကြောင်းလဲအစိုးရသတင်းကဖော်ပြခဲ့တာပါပြေချသွား တဲ့ရေကတာကိုတော့လာအိုတောင်ကိုရီးယားနဲ့ထိုင်းနိုင်ငံကကုမ္ပဏီတွေပူးတွဲတည်ဆောက်ခဲ့တာဖြစ်ပါတယ်။ရေကတာတည်ဆောက်ရေးလုပ်ငန်းတွေကိုတော့ဒီနှစ်ထဲအဆုံးသတ်ဖို့စီစဉ်ထားတာပါ။လာအိုနိုင်ငံကပြည်ရင်းမှာရှိတဲ့မြစ်ကြောင်းတွေမှာရေကတာတွေတည်ဆောက်ပြီးရေအားလက်စစ်ထုတ်လုပ်နေတာဖြစ်ပါတယ်။ရရှိလာတဲ့လက်စစ်စွမ်းအင်ကိုတော့အင်းနီးချင်းနိုင်ငံတွေကိုတင်ပို့ရောင်းချဝင်ငွေရှာနေရမှာအများစုကိုထိုင်းနိုင်ငံကဝယ်ယူနေတာပါ။ဒါပေမဲ့လည်းလာအိုနိုင်ငံရဲ့ရေကတာစီမံကိန်းတွေကြောင့်တဘောပုံဝင်ချင်းထိခိုက်ပျက်စီးမှုနဲ့ဒေသခံလူမှုအတန်းဝိုင်းပေါ်စီးပွားရေးအရာအကျိုးဆက်တွေရက်ခက်လာမှာကိုစိုးရိမ်မှုတွေလည်းဖက်ပေါ်နေတာဖြစ်ပါတယ်
။ဂရိနိုင်ငံမြို့တော်နာတဝိုက်မှာတော့တော်မီအကြီးကျယ်လောင်ချွတ်နေရမှာလူပေါင်း49ဦးထက်မလဲသေဆုံးပြီး140ကျော်ဒဏ်ရာရတာတယ်လို့ဂရိမိသားစုရှိတွေကဒီနေ့ပြောလိုက်ပါတယ်။ဒီပြည်မြို့ရှေ့ဘက်နဲ့နောက်ဘက်ရံမှာတော်မီလောင်ချွတ်နေတာကြောင့်အဲ့ဒီနေရာတွေကိုဒေသတာဝန်ရှိသူတွေကအရေးပေါ်ခြေနေခြင်းညာထားပြီးစစ်တပ်ကိုမင်းငိမ့်တက်ဖို့စစ်လွတ်ထားပါတယ်။လေချောင်းကောင်မြေပင်ကပါမိငိမ့်တက်နိုင်ဖို့ဥရောပသမဂ္ဂကလည်းအေသင်းတာဝန်ရှိသူတွေအကူအညီတောင်းခံထားပါတယ်ဆိုက်ပရက်စ်နိုင်ငံကမိသားသမားတွေပို့ပေးပြီးစပိန်နိုင်ငံကတော့ရေဖြန့်တဲ့လေယာဉ်တွေဆေးလွတ်ပေးမယ်လို့ဂရိတာဝန်ရှိသူတွေကပြောပါတယ်အီတလီဂျာမနီပိုလန်နဲ့ပြင်သစ်တို့ကလည်းလေယာဉ်တွေကားတွေမိသားကားတွေဆေးလွတ်ထားတယ်လို့သတင်းတွေမှာဖော်ပြနေပါတယ်ဘော့စနီးယားကိုရောက်နေတဲ့ဝန်ကြီးချုပ်အလက်ဆက်စီပရက်စ်ကသူ့ခီးစဉ်ကိုဆုံးသက်ပြီးအရေးပေါ်မိသားအစည်းအဝေးကိုလုပ်ဖို့တရင်လာနေမှာဂရိကိုပြန်ရောက်လာခဲ့ပါတယ်ခင်ဗျာ
အာဖဂန်နိုင်ငံကဘူးမြို့တော်ကလူနေရပ်ကွက်တစ်ခုရဲ့ကိုဒီနေ့ရော့ကက်တုံးအနည်းဆုံးနှလုံးကျရောက်ပေါက်ခွဲရကလူ3ဦးထိမှန်တဲ့ဒဏ်ရာရသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်တကယ်မို့အတွက်ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးလက်တလုံးကြီးညာပြောဆိုတာမျိုးတော့မရှိသေးပါဘူးလူ16ဦးထိမှန်တဲ့တင်ဆုံးပြီး60လောက်ဒဏ်ရာရခဲ့တဲ့ကဘူးမြို့တော်ကနိုင်ငံတကာလေဆိပ်နီးအထူးခံဘုံခွဲတက်ခတ်မှုနဲ့ကြုံခဲ့ရပြီးနှစ်ရက်ကြာမှပဲအခုနောက်ထပ်တက်ခတ်မှုနဲ့ကြုံခဲ့ရတာလည်းဖြစ်ပါရယ်အာဖဂန်နိုင်ငံရဲ့ဒုတိယသမ္မတတူလည်းဖြစ်ဥစ်ဘက်စစ်ကောင်းဆောင်ဟောင်းလည်းဖြစ်တဲ့အဗ်ဒူရာရှစ်ဒူစတန်တူကီနိုင်ငံမှာတနစ်ချာတင်းဆောင်နေရကအာဖဂန်နိုင်ငံကိုပြန်လည်ရောက်ရှိလာခဲ့ပြီးမိနစ်ပိုင်းအတွင်းမှာပဲကဘူးမြို့တော်မှာတက်ခတ်မှုနဲ့ကြုံခဲ့ရတာလည်းဖြစ်ပါရယ
်ကနေဒါနိုင်ငံတိုရွန်တိုမြို့ကလူ400လမ်းပေါ်မှာလူနှစ်ဦးသေဆုံးခဲ့ပြီး73ယောက်ထဏ်ရခဲ့တဲ့ပြစ်ခတ်မှုကျူးလွန်သူဖြစ်ဆက်ဆွဲခံထားရသူဟာစိတ်ဝေဒနာရှင်တူဦးဖြစ်ကြောင်းမိသားစုကထုတ်ပြောလိုက်ပါရယ်တက်ခတ်မှုတွင်သေဆုံးသွားခဲ့တဲ့တဏှာရှိသူဟာအသက်29နှစ်အရွယ်ဖိုင်ဆယ်ဟူစိန်ဆိုသူဖြစ်ကြောင်းလည်းအာဏာပိုင်တွေကထုတ်ပြောထားပါတယ်။တနည်းရှိသူရဲ့တည်ဆုံးမှုဟာသူ့ကိုယ်သူအဆုံးစီရင်ခဲ့တာလား၊ရဲတွေရဲ့လက်ချက်ကြောင့်တည်ဆုံးတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။တရွန်တိုမြို့ဂရိတောင်ရံမှာတနင်္ဂနွေနေ့ကဖြစ်ခဲ့မှုတွင်10နှစ်အရွယ်မိန်းကလေးတစ်ယောက်နဲ့18နှစ်အရွယ်မျိုးသမီးတစ်ဦးတည်ဆုံးခဲ့ရပါတယ်။မိသားစုကတနေ့တုန်းကမနေ့တုန်းကထုတ်ပြန်တဲ့ရှင်းရဲစတဲ့မှာတော့သတင်းစုကြားရတဲ့အတွက်ယူကျိုးမရဖြစ်ခဲ့ရကြောင်းနဲ့တက္ကသိုလ်မှာတာဝန်ရှိသူဖြစ်ယုံကြည်ထားတဲ့ဟူစိန်ဟာစိတ်ရောဂါဝေဒနာခံစားနေရသည့်ဖြစ်ကြောင်းပြောဆိုခဲ့ပါတယ်။စိတ်ရောဂါဝေဒနာအတွက်ဘဝတစ်ချက်လုံးရင်ဆိုင်နေရတဲ့အချိန်မှာကုညီပံဖို့ကိုမိသားစုကအကောင်းဆုံးကြိုးစားပေးခဲ့ပေမဲ့အခုလိုစိတ်မချမ်းသာစရာဖြစ်မျိုးနဲ့အဆုံးသတ်ရလိမ့်မယ်လို့ဘယ်တော့မှမျှော်လင့်မထားခဲ့ကြောင်းလည်းမိသားစုကပြောခဲ့ပါတယ်။ရဲတပ်ဖွဲ့ဘက်ကတော့တက္ကသိုလ်မှကျူးလွန်ရတဲ့အကြောင်းကိုစုံစမ်းဖော်ထုတ်နေစေဖြစ်ပြီးဖြစ်နိုင်ခြေရှိတဲ့အကြောင်းတွေအလုံးကိုထည့်သွင်းစဉ်းစားနေကြောင်းလည်းပြောဆိုထားပါတယ်ခင်ဗျ။
ကွန်လုံးနဲ့ကိုဝဲမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ကချင်ပြည်နယ်ဖားကန့်ကြောက်စင်းနယ်ထပ်ပြီးတော့မြေပြိုကျပြန်တဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်ကချင်ပြည်နယ်ဖားကန့်ကြောက်စင်းနယ်မှာဒီနေ့မနေ့မြေပြိုကျလို့လူအများအများမြေပြိပြီးတော့ထပ်တည်ဆုံးရတဲ့အဖြစ်ကြောင့်ဒီဖားကန့်ဒေသရဲ့လူအသက်ပေါင်းများစွာအတွက်အနေရှိလို့နေတဲ့အနေအထားကိုပြည်အောင်စုဆွေးရဘက်ကအထူးကိစ္စရဲ့အနေနဲ့အရေးတကြီးကင်တွယ်ဖြေရှင်းသင့်ပြီလို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးနဲ့တရားမြတ်တမှုဆိုင်ရာအရေးဆောင်ရွက်နေတဲ့ပညာရှင်တွေကတိုက်တွန်းလိုက်ပါတယ်။လူရပေါင်းများစွာမကြာခဏတည်ဆုံနေရပေမဲ့လည်းသက်ဆိုင်ရာဘက်ကနေပြီးတော့နင်းနာခဲ့တဲ့သူ၊ကြံရည်သူတွေအတွက်ထိရောက်တဲ့ကူညီမှုတွေဆောင်ရွက်ပေးရလဲမတွေ့ရဘူးလို့ဒေသခံတွေကပြောပါတယ်။အသေးစိတ်ကတော့မက်ဆူမွန်ကဆက်သွယ်မေးမြန်းထားပါတယ်။
ဒီကနေ့အင်္ဂါနေ့ဇူလိုင်လ24ရက်နေ့မနက်9နာရီလောက်မှာကချင်ပြည်နယ်ဖားကန့်မြို့နယ်စက်မှုအုပ်စုမတ်မုံကျေးရွာအပိုင်းအောက်မန်လင်ချောင်းကျေးရွာအနီးတပ်တန်းကုံလုတ်ကွက်ကနေပြီးတော့ကြောက်ကဘာနေရန်ပြိုကျခဲ့တဲ့အတွက်လူအနည်းဆုံး40လောက်ပါသွားနိုင်တယ်လို့ဒေသခံတွေကခန့်မှန်းနေကြပါတယ်ဇူလိုင်လတည်းပြီးခဲ့တဲ့ရက်ပိုင်းကတည်းလူ15ဦးထက်မနည်းမြေပြိလို့တည်ဆုံးခဲ့ရပြီးတဲ့နောက်အခုလိုထပ်ပြီးပြိုကျတာဖြစ်ပါတယ်မြေပြိုကျသွားတဲ့ကဘာကအင်မတန်မဆောက်လွန်းတဲ့အတွက်မြေပြိခံရတဲ့သူတွေကိုကူညီကယ်ဆယ်ရေးခက်ခဲနေပြီးအခုချိန်ထိကတော့လူပြောက်တိုင်ကြားထားတာ18ဦးထိရှိနေပြီလို့မြေပြိုကျတဲ့နေရာကိုကိုယ်တိုင်သွားရောက်လေ့လာခဲ့တဲ့ဖားကန့်ဒေသခံလည်းဖြစ်နေနေကန်သတင်းတော်တူလည်းဖြစ်တဲ့ကိုဇော်မိုးထက်က VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။ဒီတဲ့ဒီဟာကကျွန်တော်တို့ဒီဖားကန့်မြို့နယ်စိတ်မှုအုပ်စုတော်ပကုန်းကျေးရွာရဲ့နောက်ပေါ့အလောင်းက ဒီလောက်မှလည်းဆယ်လို့မရကြီးတယ်လို့အလောင်းဆယ်ဖို့ဆိုလည်းအရန်ခက်ခဲပါတယ်အရန်မတ်တော့တယ်ဒီထဲကိုပြရာကြီးပြီးတော့ဆင်းသွားတယ်အဲဒီရန်နီးယားဒီဆင်းဖို့တက်ဖို့လည်းမလွယ်ဘူးဘယ်ကရန်နီးယားမှလည်းလာတာမတူဘူးပေါ့နော်ဒီလူမှုကူညီအဖွဲ့တွေကတော့အလောင်းများပေါ်လာမလားပေါ်လာတော့ဆယ်ဖို့အတွက်ပဲသူတို့လည်းလောက်ပဲဒီပြင်းချင်းတွေသူတို့အလိုက်လေးလာတရတာပေါ့ဟုတ်တယ်တော့ဆယ်တော့ကျွန်တော်တို့လူပြောင်စင်းရတော့16ယောက်ရတာပေါ့နော်ဒီကြောင့်ရှင်ရတာဆက်ရှင်ရောက်ရတယ်ကျွန်တော်အခုစိန်ထဲမှာ၄ခုပါသွားတယ်ဒီသားစုနဲ့တော့တွေ့ပြီလားတွေ့တယ်တွေ့ပြီးတော့ပြန်လာခဲ့ပါပြီတခြားရွာဒီကောရွာဒီကောပေါ့အားလုံးပေါင်း၁၁ယောက်ကျွန်တော်တို့ရတယ်ဒါကျွန်တော်တို့သူတို့ကြေးရွာလူကြီးအသင်းတွေပြရရတဲ့ခရင်ပေါ့နော်အဲ့တော့တူတာကမနေ့9နာရီနဲ့6နာရီကြာလောက်မှပြူတာပေါ့နော
်အခုလိုမျိုးဖားကန့်ဒေတာကြောင့်စိန်တွေမှာလူရာနဲ့ချီအစုလိုက်အပြုံလိုက်တေကျေပျက်စီးနေရတဲ့အဖြစ်ကိုတော့ပြည်ထောင်စုအစိုးရဘက်ကအမြန်ဆုံးအထူးကိစ္စရဲ့အနေနဲ့ကင်တွယ်ဖြေရှင်းသင့်ပြီလို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးကော်မတီရဲ့တာဝန်ခံလက်ဖြင့်ကချင်ပြည်နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်လဲတာဝန်ထမ်းဆောင်ခဲ့ဘူးတဲ့ဒေါ်တွဲဘူးကတိုက်တွန်းလိုက်ပါတယ်။ပြည
်ထောင်စုအစိုးရအနေနဲ့အထူးကိစ္စရဲ့အနေနဲ့ကင်တွယ်ဖြေရှင်းသင့်ပြီနော်ဒီနေ့အစိုးရလည်းဒါတို့လုပ်ပိုင်ခွင့်ရှိဘူးအဲ့တော့ဒီကိစ္စရက်ဒီတော့ဖြစ်နေတာအစိုးရသိသလားမသိဘူးလားဆိုတာလည်းကျွန်တော်တို့အပြည်သူတယောက်အနေနဲ့အမေးကြည့်နေတာပေါ့နော်အဲ့တော့သိတယ်ဆိုရင်လည်းဒါယူရောက်နေတာပေါ့အဲ့တော့ဒီမှာဒီအတိုင်းကြီးအတွက်လည်းဘာမှအကျိုးရှိဘူးကျွန်တော်တို့ကချင်ပြည်သူတွေလည်းဘာမှအကျိုးမရှိတာတော့ပိတ်သိမ်းလိုက်တာကောင်းမယ်လို့ဒါတော့အထူးကိစ္စရက်အနေနဲ့ဒါအစိုးရနေကန့်ကျဲသိပြီလို့ကျွန်တော်တို့ပြောချင်ပါတယ်
အခုလိုမျိုးဖားကန့်ဒေတာမှာလုပ်ငန်းခွင်လုံခြုံမှုမရှိတာစီးကမ်းမဲ့ကြောက်တူးဖော်မှုတွေရှိနေတာနောက်လူအစုလိုက်ပြုံလိုက်တည်ဆုံးမှုတွေကိုဟန်တားနိုင်မှုအတွက်ခိုင်မာတဲ့ကြောက်မြတ်ဥပဒေကိုလွှတ်တော်ဘက်ကလည်းအမြန်ဆုံးပြဋ္ဌာန်းသင့်ပြီလို့ကချင်လူခွင့်ရေးရှင်တွေဦးခွန်တော်ကလည်းတိုက်တွန်းပါတယ
်အရေးအကြီးဆုံးဖြစ်တဲ့ကြောက်မြတ်ဥပဒေကိုညံ့ညာတည်ပြုဖို့လိုတယ်ဗျအခုကပြည်စင်စဲကာလပေါ့နော်ဥပဒေကြမ်းမဲ့ဖြတ်ပြီးတာပေါ့ဥပဒေကြမ်းမဲ့ဖြတ်ပြီးတဲ့အခါကျတော့ဥပဒေပြင်ဆင်တဲ့ဥပဒေကအတည်ပြုမပြဋ္ဌာန်းသေးတဲ့အချိန်မှာဒီကြာကာလမှာဒီကြောက်စီးဝိုင်းလုံးမရှိနေဘူးဗျာသူတို့တွေကလည်းဒီဥပဒေအတိမပြုတ်မီမှာညံပေါ့လေသူတို့ရဲ့ကျူးစီးပွားတဲ့ညံလေးတူးထုတ်နေလဲဆိုတာကိုကျွန်တော်တို့သိရှိရတာပေါ့အခုလိုမျိုးပေါ့နော်မဖြစ်အောင်တာရှိကာကွယ်ထားမဲ့အချက်လက်တွေပါရင်အဲဒီလိုမျိုးလူတွေတည်ဆုံးမှုတွေဟာလွတ်ချသွားမယ်လို့အဲကျွန်တော်တို့အသုံးသတ်တာပေါ့လေ။
နောက်ဒီမြေပြိုကျမှုကြောင့်လူပြောင်ဆုံးတည်ဆုံးခဲ့ရတဲ့ထိခိုက်နစ်နာမှုတွေနဲ့ကြံရင့်တဲ့သူမိသားစုတွေကိုကချင်ပြည်နယ်အစိုးရအပါအဝင်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကထိရောက်တဲ့ကူညီဖြည့်ရှင်မှုတွေနဲ့ဆောင်ရွက်ပေးတဲ့လို့လည်းကချင်ရှိနေဦးခွန်တော်ကပြောပါတယ်
။ဒါလူသားချင်းစာနာမှုအနေနဲ့ကတော့အများကြီးသူတို့ကိုမိသားစုဝင်တွေဘာတွေကိုသူတို့မှုတွေလုပ်ပြနေတာပေါ့ဗျာ။ဆိုတော့အခုကျွန်တော်တို့ဒီမှာကလူကဇနန်းတော်မကြီးတွေ့နိုင်ဘူးအခုကျွန်တော်တို့သုံးသတ်တာကရာကနန်းနဲ့ရာကနန်းရာကြီးကနန်းပိုင်းတောင်မှရှိနေပြီနော်ဒီမူးရင်းကာလမှာပဲဟိုတုန်းကအဲ့လိုရှိနေပေမဲ့လည်းသူတို့ဘက်ကဝန်နေချောင်းဒုံခုထောက်ပံ့ချောင်းဆိုတာတွေကကျွန်တော်တို့မတွေ့ရအောင်ပေါ့ဒါကြီးအရင်ကြီးကိုချိုးဝါနေတယ်ဆိုပြီးတော့မှကျွန်တော်တို့မြင်တာပေါ့နော်အဲ့တော့သူတို့အနေနဲ့ဘာလို့ပြင်နေလဲဆိုတော့အဲ့တိတ်ဆုံးသွားတဲ့ဟိုစီးသားစုဝင်တွေကိုတတ်ဆိုင်ရာဟိုရှင်ထောက်ပံ့မှုတွေပေါ့နော်ညံ့ညံ့လေးကျွန်တော်တို့လုပ်ပြီးသိချင်တာပေါ့
ကချင်ပြည်နယ်ဖားကန့်ဒေသလုပ်ငန်းခွင်တွေကထွက်လာတဲ့စွန့်ပြစ်မြေစာဘုံတွေထဲမှာဈေးမဆေးကြောက်တွေကိုနိုင်ငံတော်ဝန်ကလူအများအပြားလာရောက်အခြေချနေထိုင်ပြီးစွန့်ပြစ်ကြောက်တွေရှာဖွေနေကြတဲ့အချိန်ရာသီဥတုထံနောက်ကြောက်တူးဆက်ကြီးတွေရဲ့တုံခါမှုတွေထန်နေကြောင်းမြေစာဘုံတွေမြေကပယံတွေပကြခဏပြိုကျပြီးတော့လူရာနဲ့ချီတည်ဆုံရတယ်လို့လူအများအပြားနေပြီးတော့ပျောက်ဆုံးသွားရတာတွေလည်းရှိနေတာဖြစ်ပါတယ်ရှင်
မဆုမဆက်တယ်မြင်မြင်ထားရဖြစ်ပါတယ်ခုတစ်ခါမှာတော့ဒီကရားပြည်နယ်ကဗိုလ်ချုပ်ကျေးရုပ်ဆောက်လုပ်ရေးကိုကန့်ကွက်နေကြတဲ့ခြေအနေကိုလည်းတင်ဆက်ပေးကြပါမယ်လော်ကော်မြို့ပန်းချံမှာဗိုလ်ချုပ်ကျေးရုပ်ဆောက်လုပ်ဖို့ကိစ္စကိုပြည်နယ်အစိုးရကနေသူတို့မလုပ်တော့ဘဲနဲ့ကျေးရုပ်ထားဖို့လိုလားတဲ့ဒေသခံအဖွဲ့အစည်းတွေကိုတာဝန်လွှဲပေးလိုက်တာကြောင့်ဒေသခံအဖွဲ့အစည်းတွေနဲ့ဒေသခံတိုင်းရင်းသားတွေကြားမှာစိတ်ဝမ်းကွဲပြားမှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေတိုးပွားလာပါတယ်ကျေးရုပ်ဆောက်လုပ်ရေးကန့်ကွက်တဲ့ဆန္ဒပြသူတွေဘက်ကတော့ဒေသခံအချင်းချင်းကြားမှာအထင်မြင်မလွဲဘူးဆိုပြီးတော့သူတို့ဘာကြောင့်လက်မခံလဲဆိုတာကိုရှင်းလင်းပြောဆိုနေကြပါတယ်။ကရားပြည်နယ်ကဗိုလ်ချုပ်ကျေးရုပ်ဆောက်လုပ်ရေးကနောက်ဆုံးချင်တွေကိုတော့ VOA တင်းတောက်နိုင်ကိုအင်ကစူးစီးတင်ဆက်ထားပါတယ်
။ဟုတ်ကဲ့ပါ။ကရားပြည်နယ်တွင်ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ထားရှိမှုနဲ့ပတ်သက်ပြီးပြည်နယ်တွင်ပြည်သူလူထုအကြားစိတ်ဝမ်းကွဲပြားမှုမတိမငြိမ်ဖြစ်စေမှုများပေါ်ကရင်နေပြည်လူငယ်တွေကလည်းဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲကျင်းပပြုလုပ်ခဲ့ကြတာပါ။တရင်းစာရှင်းလင်းပွဲကျင်းပရတဲ့အကြောင်းကိုတော့ကရင်နေလူငယ်ခေါင်းဆောင်သူဖြစ်သူခွန်ဘန္နဘုတ်ကအခုလိုပြောပါတယ်။ ရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိ ကျွန်တော်တို့ရဲ့ပြည်နယ်တွင်ဗိုလ်ချုပ်အောင်ဆန်းကျေးရုပ်တရားစီရင်ရေးကော်မတီကိုဖြတ်သိမ်းပြီးပရဟိတအဖွဲ့ကိုအနန္တသာပြီးတော့ဆက်လက်ကောင်းဆယ်ပေါ်ရွားမယ်အခြေအနေမှာရှိနေပါတယ်။ဒါကြောင့်လဲဒေသခံချင်းချင်းကြားတင်မာမှုတွေပိုဖြစ်လာမှာဆိုရင်နေကြတာပါ။ဒါပေမဲ့ကရင်နီလူငယ်အဖွဲ့တွေအနေနဲ့ဗိုလ်ချုပ်ကျေးရုပ်ထားရှိရေးစီမံချက်ကိုဆက်လက်ကန့်ကွက်သွားမယ်လို့
ခွန်ဘာနာဘုကခုလို့ပြောပါတယ်အခုလိုမျိုးတောင်းဆိုရကြမှာပဲသူတို့ကတော့သူတို့မဆိုင်တော့ပါဘူးဆိုပြီးတန်ရဖရာဟိတအဖွဲ့ကိုအဲ့လိုမျိုးလွှဲလာတော့အပြင်နဲ့ပြင်းမှရှိရဲ့အစုအဖွဲ့အချင်းချင်းကြားကိုရတိုက်ပြီးလို့ပဲကျွန်တော်မြင်ရပြီးစုမှုအပြန်တမလုံးလို့ဆိုတော့ကျွန်တော်တို့ဖရာဟိတအဖွဲ့နဲ့စိတ်ကမတူစီဝဲနဲ့တန်ဆွဲတဲ့အဖွဲ့ကိုဆက်ရည်တည်ကြောင်းပါဗျာကျေးဇူးဆိ
Tavi, Seujo, Tayaswezu Tavare, Kayabine, Wunijo Ninega, Bujo Chiyo to Tashi, Tasi Kagwa Mudigani, Subu Mudi Chilayan, Tamarogo, May Bibi, Nunjazwa Melu, Sulana Sachao Lima, Taintalanaga, Pone, Lunga, the Netwiso Muma, Pioja Kevare, Wunijo Pioja Cheha, Achika Ubudego, Nale Mushwe Mabi, Lagonga, Timmy, Jusa Chata, Pioso Kera, Pitello, Tamaro, the Riman, Pianjay Pogani, Sulana, Nasatonga Lima, Tokyan Tarawa.
ကြရပြီနဲ့ဝင်းကြီးကျုံအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေလေ့လာမှုအားနည်းတယ်လို့တမတော်ရာရှိဟောင်းလည်းဖြစ်အမျိုးသားလှုပ်တော်ကိုယ်စားလှယ်ဟောင်းဦးလှရွှေဘူးလက်ကနေအခုလို့သောက်ပြထားပါတယ်အခုချိန်မှာတော့ဝင်းကြီးကျုံတယောက်ဖြစ်နေပြီဆိုတော့သူဒါတွေကိုလေ့လာတဲ့နယ်ဘာဖြစ်လို့ဆိုတော့ဒီအခြေခံဥပဒေအခန်း 17 ပေါ့နော်အဲ့မှာရောကာလာကြီးလေးပုံမှန်၄ရက်နှစ်ပေမှာဗျာပါပြီးသားသူအတိလဲဆိုထားတယ်အောက်ချုပ်ကြီးရနေရပြည့်ရင်သွားပြီဆိုရင်ဘယ်လိုမှအရှုပ်ရရဘူးလို့ဒီရက်တခုတိုင်းတစ်ခုဒီသားတစ်ခုဒါပေမဲ့ငါတို့ရဲ့ချင်းချင်ပါဘောအဲ့လိုဖြစ်ပြီးဆိုရင်တမရာကာလုံခေါ်ရတယ်ကာလုံရဲ့သဘောတူကြီးရတဲ့ဤနိုင်ပြီးတော့မှစမတော်ထိန်းဘူးလို့တရားဝင်ပြီးရတယ်ဖျက်ထားပြီးသားဒါဝတူကအဲ့ဒါတွ
န်ပေါ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဗဟုပြန်ကြားရေးကော်မတီတွင်ရမှုမုံရအောင်ရှင်ကအခုလိုသဘောထားမှတ်ချက်ပေးပါတယ်
ဘုံရုပ်တရားအနေနဲ့တော့ဒီလိုတကယ်ပြောတယ်ဆိုရင်တော့ဒါမပြောတင်တဲ့ကိစ္စပဲလေဒီလိုကိစ္စဒီတက်တော့ခေါ်ရမယ်လို့ပါအမိန်ပေးတာပါညာဆိုတာကဒါဘုံရုပ်လို့ရမယ်အလုပ်မှမဟုတ်တာပဲဆိုပြီးတော့ခြေခံဥပဒေရတယ်သမရကနေပြီးတော့ပြောမှရတာဟုတ်အဲ့ဒီကိစ္စကိုတက်မလို့ကနေပြန်ပြီးတော့ဒါကိုပြန်ပြင်းရှင်းတဲ့သဘောမျိုးလုပ်တယ်ဆိုတော့ဒါလည်းဒီဘက်ကပြင်းရှင်းတယ်ဆိုတော့ကျွန်တော်တို့ပြောချင်တယ်
2008ဖွဲ့စည်းပုံအခြေခံဥပဒေအရအခန်းစစ်တပ်ပုံမှန်430 412နဲ့413တို့မှာပြဋ္ဌာန်းချက်တွေအရအေးပေါ်အခြေအနေတွေအဓိကလုတ်ပိုင်ခွင့်အာဏာဟာအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာသာရှိပြီးပိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုလုတ်ပိုင်ခွင့်အာဏာအနှင်းထားတာမရှိဘူးလို့လည်းတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ကနေသတင်းထုတ်ပြန်ထားပါတယ်။ကြားပြည်နယ်တွင်ဗိုလ်ချုပ်ဦးစန်းရုပ်ထုစားရှိမှုဟာဒေသခံတွေကန့်ကွက်နေပေမဲ့လည်းအစိုးရဖွဲ့ကလည်းရှေ့ဆက်လှုပ်ဆောင်သွားမှာဖြစ်ပြီးဒေသခံတိုင်းရင်းသားတွေနဲ့ NLD အကြားသိမ်းမှတ်သွားမဲ့အခြေအနေဖြစ်ပွားနိုင်တယ်လို့ဒေသခံလူငယ်တွေကပြောပါတယ်။ဒီလိုအခြေအနေမျိုးမှာ NLD အဖွဲ့ချုပ်အနေနဲ့တားဆီးမဲ့အရေးရောမရှိပဲခြေရုပ်ခါရှိဖို့သာအားတန်နေတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
ထိုင်းချီဆိုင်ပြည်ရဲ့မြန်မာဝိုင်းသတင်းတောက်နိုင်ကိုင်းကတင်ပြပို့ထားတာပါခုတစ်ခါမှာတော့မြန်မာနိုင်ငံရဲ့ပြည်ပအကျွေးအများဆုံးဝန်ကြီးဌာနတွေကပြည်ပကျွေးမီတန်းတဲ့ချီပြီးတင်နေတဲ့အကြောင်းကိုလည်းတင်ဆက်ပေးကြပါသေးတယ်နိုင်ငံရဲ့ပြည်ပကျွေးမီဒေါ်လာ10,000ကျော်ရှိနေတယ်လို့စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနကလွှတ်တော်ကိုတင်သွင်းခဲ့ပါတယ်။အကျွေးအများဆုံးဝန်ကြီးဌာနကတော့လျှက်စစ်နယ်စွမ်းအင်ဝန်ကြီးဌာနဖြစ်ပြီးတော့သူ့နောက်မှာတော့စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနနဲ့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနတို့အသီးသီးတွေရှိနေကြပါတယ်။ VOA မြန်မာပိုင်းသတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့ဇူလိုင်23ရက်နေ့ကပြန်လည်စတင်ခဲ့တဲ့ဒုတိယအကြိမ်ပြောင်စုလွှတ်တော်နဝမပုံမှန်အစည်းအဝေးမှာစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးစိုးဝင်းကအစိုးရအဖွဲ့ကိုစားပြည်ထောင်စုရဲ့ဗန္ဓာငွေအရာသုံးဆိုင်ရာဥပဒေကြမ်းတင်သွင်းတာမှာအခုလိုထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်
။နိုင်ငံတော်ရဲ့ကြွေးမြည်ရေးရက်ကိုနဲ့ပတ်သက်ပြီးကျွန်တော်ရှင်းလင်းတင်ပြချက်စာအုပ်မှာအပြည့်စုံဖော်ပြထားပါတယ်။31/3/2018နှစ်အထိပြည်တွင်းကြွေးမြည်နဲ့ GDP အချိုးမှာ 22.9%ဖြစ်ပြီးပြည်ပကျွေးမြည်နဲ့ GDP အချိုးမှာ15.5%ဖြစ်ပါတယ်နိုင်ငံတော်ရဲ့ပြည်တွင်းပြည်ပကျွေးငွေများနဲ့ပတ်သက်ပြီးကျွေးမြည်ခံနိုင်ရည်စမ်းစစ်ခြင်းကျွေးမြည်စီမံခန့်ခွဲမှုခိုင်မာအားကောင်းစေရန်ဆောင်ရွက်ခြင်းကျွေးမြည်မှတ်တမ်းတင်ခြင်းကျွေးမြည်အစီရင်ခံစာများကိုစတင်တရဆောင်ရွက်ရှိပါကြောင်းကျင်းပြအပ်ပါတယ်
ကျွေးမြည်စည်ရင်အရာပေးဖို့ကြံတဲ့ဌာနအဖွဲ့အစည်းအလိုက်မှာဟဲ့စစ်နဲ့စွမ်းရည်ဝင်ကြီးဌာနကအမေရိကန်ဒေါ်လာတန်း3000ကျော်နဲ့အများဆုံးဖြစ်ပြီးစီမံကိန်းနဲ့ဗန္ဓာရေးဝင်ကြီးဌာနကအမေရိကန်ဒေါ်လာတန်း2000ကျော်နဲ့ဒုတိယအများဆုံးဖြစ်ပါတယ်အဲ့ဒီနောက်မှာတော့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝင်ကြီးဌာနကအမေရိကန်ဒေါ်လာတန်း1600ကျော်နဲ့အများဆုံးပေးဖို့ကြံတဲ့ဝင်ကြီးဌာနအနေနဲ့ရပ်တည်နေကြတယ်လို့ဆိုပါတယ်ပြပကျွေးမြည်အ ਨੇ ဆုံးဌာနအဖွဲ့အစည်းအနေနဲ့မန်းလေးမြို့တော်စီပင်တာယာရေးကော်မတီကအမေရိကန်ဒေါ်လာ8သိန်းကျော်ဖြစ်တယ်လို့ဆိုပါတယ်ပြပကျွေးမြည်ပြန်လည်ပေးဆက်ရမယ်နိုင်ငံ15နိုင်ငံရှိပြီးအဖွဲ့အစည်းအနေနဲ့6ခုရှိတယ်လို့ဆိုပါတယ်ပေးရမယ်ကျွေးရှင်နိုင်ငံတွေထဲမှာတရုတ်နိုင်ငံကိုအများဆုံးပေးရမှာဖြစ်ပြီးအမေရိကန်ဒေါ်လာတန်း4000ကျော်ပေးရမှာပါသူနောက်မှာတော့ဂျပန်နိုင်ငံကအမေရိကန်ဒေါ်လာတန်း2400ကျော်နဲ့ဒုတိယအများဆုံးဖြစ်ပါတယ်။ပြပကျွေးမြည်နဲ့ GDP အချိုးက 15.5% ခန့်နှုန်းဖြစ်တယ်လို့လည်းပြည်အောင်စုဝန်ကြီးကလွှတ်တော်မှာပြောဆိုသွားပါတယ်ရှင်
။ဖမေခါသတင်းပေးပို့ထားတာပါ။အခုမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပြီးမှာတော့အမေရိကန်နဲ့အီရန်ဆက်ဆံရေးအကြောင်းကိုလည်းတင်ဆက်ပေးကြပါမယ်။မိခင်သမ္မတဒေါ်နယ်ထရန့်ကအီရန်သမ္မတဟာဆန်ရူဟာနီအနေနဲ့အမေရိကန်ပြည်အောင်စုပေါ်မှာချင်းချောက်ပြောဆိုတာမျိုးမလုပ်ဖို့နဲ့အဲ့လိုမှမဟုတ်ဘူးဆိုရင်တော့ဒီအကျိုးဆက်တွေကိုနှစ်ပေါင်းကြာရှည်စွာရင်ဆိုင်ရမှာဖြစ်တဲ့အကြောင်းပြင်းပြင်းထန်ထန်သတိပေးပြောဆိုလိုက်ပါတယ်။အီရန်ကတော့ထရန့်ရဲ့ဒီလိုသတိပေးပြောဆိုချက်အပေါ်ပယ်ချလိုက်ပြီးတော့ဒါဟာလာမယ့်နိုဝင်ဘာဂျာကာလာလွှတ်တော်ရွေးကောက်ပွဲမတိုင်ခင်မှာ Republican တွေရဲ့ထောက်ခံမှုတွေကိုပိုးပြီးတော့ရရှိရေးအတွက်စိတ်သက်စစ်ဆေးရေးတရက်ဆင်နွှဲတာဖြစ်တဲ့အကြောင်းဆွဆွဲပြောဆိုထားပါတယ်။ဖီယိုတင်းတင်းတော့စင်တီစင်ဖေးပွဲတင်းတော်ကတော့ကောင်းအောင်ငါပြပြပေးပါလိမ့်မယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်သမ္မတကိုတွစ်တာကနေပြောင်းထိုးနဲ့တရိပ်ပေးလိုက်ပါတယ်။အီရန်သမ္မတဟက်ဆန်ရိုဟာနီကချင်းသိအမိကိုလာမဆွဲဖို့တရိပ်ပေးလိုက်ပြီးတဲ့နောက်မှာထရမ့်ဟာတင်းငွေနေညကအခုလိုတုံ့ပြန်လိုက်တာပါ။အီရန်သမ္မတဟက်ဆန်ရိုဟာနီက
ခုဘယတ်ဘဖာမန်ဆိုလ်ဘောအီရန်
သူတို့နဲ့စစ်မဖြစ်ချင်ပါဘူး။ဒါပေမဲ့လို့အီရန်နဲ့စစ်ဖြစ်တော့မယ်ဆိုရင်တော့ဒါဟာစစ်ပွဲအားလုံးနဲ့မှအကြီးမားဆုံးဖြစ်လိမ့်မယ်ဆိုတာသူတို့နားတဲ့သဘောပေါက်မှာဖြစ်တယ်လို့အီရန်နဲ့ညီငယ်ရရှိထားတယ်ဆိုရင်လေဒါဟာတကယ့်အငြင်းငြမ်းဆုံးအနေထားဖြစ်နေပါလိမ့်မယ်။
ကယ်လီဖိုးနီးယားပြည်နယ်မှာပြောကြားခဲ့တဲ့မိန်ကွန်းအတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေဟိုကအီရန်အရင်းနဲ့ပတ်သက်လို့ပြောကြားခဲ့ပြီးမှတစ်ဖက်နဲ့တစ်ဖက်အခုလိုအခြေအနေဖြစ်ပေါ်လာတာပါနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေဟိုက
In light of these protests and 40 years
ဒီ40ကြာအုပ်ဆိုးခဲ့တဲ့အာဏာရှင်တွေနဲ့သူတို့ဘောစန့်ကျင်မှုတွေကိုရင်တွေးခဲ့ရပြီးရင်နောက်အီရန်လူထုကိုအတီးပေးချင်တာကတော့အမေရိကန်ပြည်အောင်စုအနေနဲ့ဒီလိုအခြေအနေတွေကိုနားလည်သဘောပေါက်ထားပြီးခင်ဗျားတို့နဲ့အတူရပ်တည်နေတယ်ဆိုတာပါ
အမေရိကန်ပြည်အောင်စုအနေနဲ့အီရန်နဲ့ဆက်ဖြစ်နိုင်မဲ့အန္တရာယ်ကျရောက်အောင်လှုံ့ဆော်နေသလားဆိုတဲ့သတင်းတော့ဒီရဲ့အမေကိုတော့အိမ်မီရောကတနင်္လာနေ့မှာအခုလိုဖြစ်ကြပါတယ်ပြောခွင့်ရဆေရာဟက်ကီပီဆန်နက်စ်က
သမရကအီရန်ရဲ့ချင်းချောက်မှုပေါ်တုံ့ပြန်တာဖြစ်ပြီးအမေရိကန်ပြည်အောင်စုအပေါ်နောက်ထပ်ချင်းချောက်ပြောဆိုတာမျိုးခွင့်ပြုမှာမဟုတ်ပါဘူးတကယ်လို့တရားရောက်ကများထိုးထိုးလှုံ့ဆော်နေတာဆိုရင်အဲ့ဒါဟာအီရန်ကလွဲလို့တခြားသူမဖြစ်နိုင်ပါဘူး
အမေရိကန်ပြည်အောင်စုအနေနဲ့အီရန်ပေါ်ပြင်းထန်တဲ့ပိတ်ဆို့တံခတ်မှုတွေချမှတ်နေပေမဲ့စည်ရေးနည်းနဲ့ဆွတ်ဖက်တာမျိုးတော့လုပ်မယ်လို့မယုံကြည်ကြောင်းနိုင်ငံရေးကဲခတ်တွေကသုံးသပ်ပါတယ်။မူဝါဒရေးရာကြံပေးအဖွဲ့ Atlantic Council ကဘာဘရာစလာဗင်က
President Trump has made clear he doesn't want US.
ရှိနေပိုင်းပြည်ပကရီမှာလေဝင်ရောက်ဆက်ဖက်တာမျိုးမလုပ်ချင်ဘူးလို့စီးရီးယားမှာ American တပ်ဖွဲ့တွေဆက်မထားချင်ဘူးလို့သမ္မတ Trump ကရှင်းရှင်းလင်းလင်းပြောထားတာပါ။ဒါကြောင့်စီးရီးယားဘုံကျဲတိုက်ခိုက်တာလိုမျိုးလုပ်မလားဆိုတာမျိုးကမေးစရာတော့မလိုပါဘူး။တစ်ဖက်မှာလေအီရန်ဟာ nuclear အစီအစဉ်တွေနဲ့ပတ်သက်ပြီးတင်းတင်းကြပ်ကြပ်ချုပ်ကင်ထားတယ်လို့အနောက်အင်အားကြီးနိုင်ငံတွေနဲ့ရယူထားတဲ့ nuclear သဘောတူညီချက်ကို American တွေလိုမဟုတ်ပဲလိုက်နာနေစေဖြစ်ပါလေ။
အိမ်မီတော်ပြောခွင့်ရဆေရာဆန်ဒက်စ်အပါအဝင်ထရမ့်အစိုးရအဖွဲ့ဝင်တွေကတော့အမေရိကန်ရဲ့မူဝါဒဟာအာဏာရှင်အစိုးရဖြုတ်ချဖို့မဟုတ်ဘဲအီရန်မှာဘယ်သူပဲအုပ်ချုပ်အုပ်ချုပ်သူတို့အနေနဲ့နျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်ဖို့ပဲဖြစ်တယ်လို့ပြောဆိုပါရခင်ဗျာ
ကောင်းတင်ဆက်ပေးထားတာဖြစ်ပါတယ် VOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပြီးတော့မကြာခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းအစီအစဉ်လေးမှာတော့အမေရိကန်နိုင်ငံရဲ့အပြင်ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းနှာစင်ကြဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင်2018ခုနှစ်ဇူလိုင်လ24ရက်အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်နေနာဆင်နေကြတာဖြစ်ပါလေအခုဆက်ပြီးတော့ည10နာရီခန့်လိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့မိခင်နိုင်ငံရေးနဲ့အင်္ဂါနေ့ညအတိုင်းလိုင်းတဲ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါအခုချိန်ဆုံးတော့ဦးသိန်းထာဦးတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြအောင်ပါရှင်
ကင်လာနိုင်ငံဟဲလ်စင်ကီမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့သမ္မတထရန့်တို့တွေ့ဆုံခဲ့တဲ့ကိစ္စအပေါ်ဝေဖန်ပြောဆိုတာတွေမဆုံးသေးခင်မှာပဲဒီနှစ်ကုန်ပိုင်းအမေရိကန်ပြည်ထောင်စုကိုရုရှားသမ္မတပူတင်လာရောက်မှာဖြစ်တဲ့အကြောင်းအင်ဂျီရောကကြေညာခဲ့ပါတယ်။ဒါကြောင့်လဲဝါရှင်တန်နိုင်ငံရဲ့တိုင်ဝမ်ကျမှာဝေဖန်ညှဉ်းပန်းသံတွေပို့ပြီးတော့ဆူညံလာခဲ့ပါတယ်။အမျိုးသားထောင်လိုင်းရေးအဖွဲ့ဒါရိုက်တာဒန်ကော့စ်ကိုရိုင်ကဒီသတင်းကိုကြားကြချင်းကိုလိုရာဒိုကဆွေးနွေးပွဲတစ်ခုမှာမယုံနိုင်သလိုဟုတ်မှဟုတ်ရဲ့လားဗျာဆိုပြီးလှောင်ပြောင်တဲ့သဘောကိုယ့်ရကာဖြေလိုက်တာကြောင့်အာယုံဆိုင်ဆရာဖြစ်ခဲ့ရပါတယ
် Say that again That's going to be special
တပြောပါဦးဟုတ်ရဲ့လားဒါဆိုရင်တော့အထူးကိစ္စတစ်ခုဖြစ်မယ်ဆိုပြီးအားသင့်တဲ့ပုံစံနဲ့မယုံနိုင်တဲ့သဘောမျိုးဒန်ကော့စ်ကတုံ့ပြန်ပြောဆိုခဲ့တာပါရုရှားသမ္မတပူတင်ဟာအမေရိကန်ပြည်ထောင်စုကိုတရားဝင်လာရောက်ဖိတ်ကြားတဲ့သူဆိုပြီးယုံကြည်တဲ့အမေရိကန်လွှတ်တော်အမတ်ပါတီနီယက်စလုံးမှာအနေချင်းပဲရှိပါတယ်သမ္မတဒေါ်လေထွန်းကတော့2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဘက်မှုနဲ့ပတ်သက်ပြီးသူ့ရဲ့ယက်တီချက်အပေါ်မှာဝေဖန်ပြောဆိုကြတာတွေကိုတုံ့ပြန်ထိုးတက်နေပါတယ်။ဟာစင်ကီမှာသမ္မတပူတင်နဲ့တွေ့ခဲ့တာကသိက္ခူကောင်းမွန်တဲ့အစည်းအဝေးဖြစ်တဲ့သတင်းလိမ်တွေရဲ့ရေးသားချက်လို့တစိုက်ကပ်ပြီးဒါတွေကတိုင်းပြည်အတွက်သိဆိုးတဲ့အကြောင်းတွစ်တာကနေတုံ့ပြန်ရေးသားနေပါတယ်။ဒီမိုကရေစီအလွတ်တော်အမတ်အရန်ရှရစ်ကတော့ ABC ရုပ်သံကနေဒီကိစ္စကိုအခုလိုပြန်လဲဝေဖန်ပါတယ
် The talks in Helsinki were productive but they were productive for Vladimir Putin the reality is we have no idea what this
Helsinki ဆွေးနွေးပွဲဟာအကျိုးရှိတယ်ဆိုရင်ဗလာဒီမီယာပူတင်အတွက်ပဲအကျိုးရှိရပါတကယ်တော့ကျွန်တော်တို့သမ္မတကဘာကိုသဘောတူခဲ့သလဲဆိုတာကျွန်တော်တို့မသိပါဘူးဒီစည်းဝေးပြီးလို့ပြန်ရောက်တဲ့အချိန်မှာ NATO မဟာမိတ်အဖွဲ့နဲ့ပတ်သက်လို့အားလုံးစုပေါင်းပေးထားတဲ့ဂရီကဝတ်ကိုသမ္မတဘက်ကရှော့ချခဲ့ပါတယ်ဒီကိစ္စသူတို့ဘက်ကဆွေးနွေးခဲ့ကြလို့လားလို့မေးရပါလိမ့်မယ
်အမေရိကန်နိုင်ငံဆိုင်ရာရုရှားသံအမတ်ကြီးအနာတိုလီအန်တိုနော့ဖ်ကတော့ဒါအမေရိကန်ပြည်ထောင်စုရဲ့ပြည်တွင်းပါတီကြီးတစ်ခုအကြားနိုင်ငံရေးအရှုပ်ထွေးချောင်းဆိုပြီးအခုလိုတုံ့ပြန်ပြောပါလိမ့
်ရုရှားရုရှား -американские отношения стали заложником внутриполитической борьбы между демократами
ရုရှားနဲ့အမေရိကန်စစ်ဆင်ရာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ရဲ့နိုင်ငံရေးတိုက်ပွဲကြမှာတစားကံဖြစ်နေရပါစိတ်မကောင်းစရာကတော့အမေရိကန်ပြည်အောင်စုမှာရုရှားစစ်ကြီးယူသွမှုရုရှားမုန်တီးစိတ်ဓာတ်ကညော့မသွားတာပါပဲတခါမှရုရှားကိုစန့်ကျင်ပြောဆိုတာတွေညော့သွားတယ်လို့ထင်ရပေမဲ့လုံးဝရက်သွားတာမျိုးတော့မဟုတ်ပါဘူးဒါမဲ့နိုဝင်ဘာလွတ်တော်ဂျာကာလာရွေးကောက်ပွဲတွေမလာမချင်းရက်သွားမယ်လို့လည်းကျွန်တော်မထင်ပါဘူ
းအမေရိကန်ပြည်အောင်စုနဲ့ရုရှားနိုင်ငံကြားသူ့နိုင်ငံသားကိုယ်နိုင်ငံသားတွေကိုအပြန်အလှန်မေးခွန်းထုတ်တာမျိုးတွေခွင့်ပြုဖို့ရုရှားဘက်ကအဆိုပြုထားပါတယ်ဒီဆိုပြချက်ကိုတော့သမ္မတအင်ဂျီရောကပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းကမဆိုင်သလိုခက်တန်းနေခဲ့ပါလေဒီမိုကရက်အလွတ်တော်အမတ်နန်စီပလိုစီက
subjecting our diplomats to Putin's thuggery
မိဂန်သမ္မတတွေကိုသမ္မတပူတင်ရဲ့အကြမ်းဖက်ရာဇဝတ်မှုအောက်ရောက်အောင်ပို့သလိုဖြစ်လိမ့်မယ်ဒါအာဏာကိုလွဲသုံးစားလုပ်တာဆိုပြီးဝေဖန်ပြောဆိုခဲ့သလို
naive and absurd there is no rule of law in Russia there's the rule of
Putin ရုရှားမှာဥပဒေစိုးမိုးမှုဆိုတာမရှိဘူးပူတင်ပြောသမျှဥပဒေဖြစ်နေချိန်မှာအစိုးပြတာကိုလက်ခံမယ်ဆိုရင်အသိဉာဏ်မရှိတာမိုင်မဲလားဆိုပြီး Republican ထက်လွတ်တော်အမတ် လင်းစေဂရီယန်ကလည်းပြောဆိုပါတယ်တချိန်တည်းမှာပဲလက်ရှိနဲ့အရင်ကအမေရိကန်ယာရှိတွေကိုရုရှားအစိုးရကခေါ်ပြီးမေဂိုမိတ်စစ်ဆေးတာမျိုးတွေကိုလက်မခံဘူးဆိုပြီးအမေရိကန်ထက်လွတ်တော်ကတကြီးတကျွတ်ထဲအတည်ပြုလိုက်ပါတယ်ရုရှားရဲ့အဆိုပြုချက်နဲ့ပတ်သက်လို့ပါတီဂျီနီယက်စလုံးရဲ့သဘောထားသဘောအင်ဗျူတော်ကိုအခိုင်အမာကြောင်းကြားလိုက်တာဖြစ်ကြောင်းပါခင်ဗျာ
ဒိန်ထာရုတ်တင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ခုခါမှာတော့အားလုံးပဲဆောင်ဆိုင်နေကြတဲ့အင်္ဂါနေ့ညတိုက်ရိုက်လိုင်းစီစဉ်လှည့်ရောက်ပါပြီရှင်။ကုဇဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရမှုမတ်တင်ကြီးထိုက်တူတင်ဆက်ထားတဲ့တိုက်ရိုက်လိုင်းစီစဉ်ကိုနားဆင်ကြအောင်ပ
ါ။မင်္ဂလာပါခင်ဗျာ VOA တိုက်ရိုက်လိုင်းစီစဉ်ကကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့မြန်မာနိုင်ငံတဝမ်းတိုင်းနယ်ပြည်နယ်ဒေသကြီးတော်တော်များများမှာဘူကြောင့်ဆန်းကျေးရုပ်တွေစိုက်ထူနေတဲ့ကိစ္စအပေါ်တရရှိနေတဲ့အမြင်သဘောထားတွေကိုဆွေးနွေးကြမှာပါလက်ရှိအနာရအန်ဒီပါတီအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီပြည်နယ်တိုင်းဒေသကြီးအတွင်းကမြို့နယ်တော်တော်များများမှာဘူကြောင့်ကျေးရုပ်တွေကိုအခုနောက်ပိုင်းတိုးပြီးတော့တိဆောက်လာနေကြတာပါအထူးသဖြင့်ကတော့ဒီတိုင်းသားလူမျိုးစုဒေသလူမျိုးစုတွေအများစုနေထိုင်တဲ့တိုင်းသားဒေသတွေမှာဒီဗိုလ်ချုပ်ကျေးရုပ်တည်ဆောက်မှုတွေအပေါ်ကန့်ကွက်မှုတွေကလည်းရှိနေတာကြောင့်သဘောထားကွဲပြားမှုတွေကလည်းအမျိုးမျိုးဖြစ်နေကြတာပါ။အဲကြောင့်ဒီကိစ္စအပေါ်သွားရရှိနေတဲ့အမြင်တွေကိုဆွေးနွေးကြမှာပါ။ဗိုလ်ချုပ်အောင်ဆန်းဟာအဆောင်အယောင်ဂုံနဲ့ပကာသနတွေကိုမကြိုက်တဲ့အပြင်ဆန္ဒမူနာပြပြီးနေသွားခဲ့သူဆိုတော့သူရှိနေရင်ရောအခုလိုတနိုင်ငံလုံးအခုလိုရုပ်ထုတွေစောင့်နေတာကိုကြိုက်ပါမလား၊လက်ခံပါမလားဆိုတာကတော့စဉ်းစားကြရပါ။ဒီကနေ့ပြည်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့အနေဒီပါတီကရားပြည်နယ်လွတ်တော်မှဥအောင်နိုင်ဦးကရားမျိုးသားပါတီဥက္ကဋ္ဌခွန်ပီချူကရားပြည်နယ်အတွင်းမှာဗိုလ်ချုပ်ကျေးရုပ်တည်ဆောက်မှုတွေကိုဥဆောင်ဆန္ဒပြနေသူခွန်ဘာနတ်တို့ဖြစ်ကြပါတယ်ပါဝင်ဆွေးနွေးကြမဲ့သူတွေလည်းအများအပြားရှိနေကြပါတယ်အခုကျွန်တော်ပထမဆုံးလေလိုင်းပေါ်ကိုခွန်ဘာနတ်ကိုဖိတ်ခေါ်ကြပါလားခင်ဗျခွန်ဘာနတ်ရှိပါလား
ဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့ခွန်ဘာနတ်ကအခုကရားပြည်နယ်ကတော့ဒီကျွန်တော်တို့ဒီဘက်မှာပြောကြသလိုဆိုရင်တော့ ground zero ပေါ့နော်အခုနောက်ဆုံးဖြစ်နေတဲ့အခြေအနေတွေမှာကန့်ကွက်မှုတွေတင်းမာမှုတွေဖမ်းဆီးအရေးယူမှုတွေအမျိုးမျိုးဖြစ်နေတော့အခုလက်ရှိအနေအထားကဘယ်လိုရှိပါသလဲအစိုးရဘက်ကလည်းအာသူတို့ကဒီအခုဒီကနေ့နောက်ဆုံးရတဲ့သတင်းတွေရဆိုရင်တော့ဒါသူတို့ဒီကျေးရုပ်ထုတည်ဆောက်မှုကိုသူတို့ကိုယ်တိုင်မလုပ်တော့ဘူးဒါပေမဲ့ဒီစိတ်ဝင်စားတဲ့ပြည်သူတွေကျေးရုပ်ဆောက်ရှင်တဲ့ပြည်သူတွေသူတို့သူတို့ဆောက်ရှင်နေဆိုရင်အော်ပါအကူညီပေးမယ်ပံ့ပိုးပေးမယ်ဆိုပြီးပြောသွားတယ်ဆိုတော့လက်ရှိအနေအထားမှာဒီနေ့အနေအထားကဘယ်လိုရှိပါသလဲခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်လူငယ်တွေလှုပ်ရှားမှုတွေကနေပြန်မိတ်ဆက်ရရင်တော့ဒီကျွန်တော်ကအပုချို့မုန်တီလို့မဟုတ်ဘူးဆိုတော့အခုစနေကျွန်တော်ပြန်စပြေးရအောင်ပေါ့နော်အဲ့ဒီပုံမှာမှဒီဖွင့်လင်းနေတာမှုမရှိတဲ့ပုံမှာကျွန်တော်ဒီစပြေးမိကွန်းတွေထုတ်တယ်နောက်ကဒီကျွန်တော်တို့စဉ်းစားတာကဗိုလ်ချုပ်ကျေးရုပ်ကဒီအမျိုးသားနိုင်ငံရေးနဲ့လည်းဆက်ဆံရလို့ကျွန်တော်တို့ထင်နေကြဒီပြည်내တပြည်내အဲမှာဒီလူမျိုးဆက်ဆံရမျိုးစုလိုက်ရဲ့သမိုင်းတောင်းတွေရှိတယ်အဲ့ဒီသမိုင်းတောင်းတွေကိုအဲကျွန်တော်တိုင်းသားတွေမှာကပေါ်ထုတ်ခွင့်မရှိခဲ့တာနှစ်ပေါင်းများစွာအဲကြာခဲ့ပြီအဲ့လိုချိန်ဒီမှာဒီအခုလိုမျိုးဒီအဲဒီတွေ့ရနေတဲ့ဒီဒီမိုင်းတောင်းတွေကိုအဲပြန်လေပေါ်တော့ခုရီပါရီကိုအရင်ဆုံးမစဉ်းစားဘဲနဲ့ဘုထုတ်ကျေးရုပ်စိုက်ကြည့်တာကတော့အဲတိုင်းတဒိတာရီနေတဲ့ခံစားချက်ရတော့လက်ခံနိုင်ခြင်းမရှိတဲ့အနေအထားမှာတော့အဲရှိတယ်ပေါ့ဒီအဲ့မှာမှအဓိကပြန်လေစဉ်းစားရမှာကဒီကျွန်တော်အခုလက်ရှိသိရသွားနေတာကအမျိုးသားပြန်လေတင်းမြည်ရေးနဲ့နေချင်ရေးလမ်းကြောင်းသွားနေတာဖြစ်တဲ့အဲ့ဒီအမျိုးသားပြန်လေတင်းမြည်ရေးနဲ့နေချင်ရေးလမ်းကြောင်းသွားမယ်ဆိုတဲ့အချိန်မှာဆက်ဆံရဒီသားဆက်ဆံရပြည်နယ်ရဲ့အဲပြည်ရှိမှုသမိုင်းပတ်ဒီအခြေအနေမှန်ကိုအဲလက်ခံနိုင်မှုမရှိဘူးဆိုရင်တော့အဲခက်ခဲနေလိမ့်မယ်အပြန်လန်နားလည်မှုတွေပြန်လန်ပြုံကျင်မှုတွေတည်ဆောက်ဖို့ကခက်ခဲနေလိမ့်မယ်လို့အစံနေနေရေပုံရအဲ့လောက်ပဲအံစုပြောချင်တယ်ကြောက
်ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်ခွန်ဘာနာအခုကျွန်တော်ဥအောင်နိုင်ဦးကိုအလဲမပေးခင်ပါကျွန်တော်ကွန်ပီချူကိုအရင်လည်းပေးချင်ပါတယ်ဒီကိပေါ့ကယန်းမြို့သားပါတီကဒီဥက္ကဋ္ဌကွန်ပီချူရှိပါလားခင်ဗျ
ရှိတယ်ခင်ဗျဟုတ်ရှိ
ဟုတ်ကဲ့ကွန်ပီချူရဲ့သဘောထားလို့လည်းအရင်ပြောပါအောင်ဟိုအခုကန့်ကွက်နေကြတာဖြစ်နေကြတာတွေကကျွန်တော်တို့အတန်နဲ့လဲကြားနေရပါတယ်ဆိုတော့ကွန်ပီချူရဲ့အမြင်ကရောဘယ်လိုရှိပါလဲ
လက်ရှိဗိုလ်ချုပ်ကျေးရုပ်ရဲ့ဟိုဗလာတိဆောက်ရေးနဲ့ပတ်သက်ပြီးမှကတော့ဒီလက်ရှိပြည်ပြည်နယ်တိုင်းဒါတော်လကောင်မနော်တနိုင်ငံလုံးတိုင်းဒါတော်လကောင်အာစေဝန်ကွယ်မှုဟိုအကြီးကျယ်ရောက်နေတယ်ပေါ့ဆိုတော့ဟိုဒီကျေးရုပ်ရဲ့နောက်ွယ်မှာဗောနော်နိုင်ငံကြီးအပြည့်အဝရှိတယ်ဆိုတာကိုကျွန်တော်တို့ဟိုသိထားရမှာဖြစ်ပါတယ်ဗောနော်ဟိုပရမဆုံးကဘယ်နေစရရမလဲဆိုတော့NLD ဘဟုကနေပြီးမှဗောနော်ဒီဗိုလ်ချုပ်ဆန်တာတော်လကောင်ဗိုလ်ချုပ်ဆန်ကျေးရုပ်တွေတော်လကောင်မနော်ဒီဆောက်ရေးကိုအာမူဒတရားနေနေဘုနာလှုပ်ဆောင်နေရဲဆိုတာကတော့ဟိုညီလို့မြတဲ့လှုပ်ဆောင်ခွဲ့တယ်ဘုနာဥပမာဆိုရင်အမွန်ပြည်နယ်မှာရှယ်ရတဒါဆော်ရီနာမည်ပေးကိစ္စရက်ကတာဘုနာအဲ့ဒါလူတော်ဥပမာမဲခွဲရတဲ့အဆုံးထိဖြစ်သွားတဲ့ကိစ္စတွေအားလုံးကဒါ NLD ရဲ့ဟိုဘာလဲဟိုနိုင်ငံရေးရဘုနာဒါလှုပ်ဆောင်တဲ့ဟိုကွက်ရှိတယ်ဆိုတာတော့လူတိုင်းသိထားတယ်ဆိုတော့ဒီလက်ရှိအခြေအနေကတော့ဗျာပြည်နယ်မှာဟိုနောက်ဆုံးအခြေအနေနဲ့ကြည့်လိုက်ရင်တော့ဟိုဗျာပြည်နယ်မှာလူငယ်23ဦးလောက်ကတရားစွဲခံရတယ်အာလူထုကြားမှာလဲပေါ့နော်ဒီမှာဒါမို့လဲဒီဟိုချုပ်ထောက်ခံတဲ့အများစုသောလူတွေနဲ့ပေါ့နော်တိုင်းဒါခါလီတိုင်းဒါတွေကြားမှာပေါ့နော်စေဝန်ကွယ်မှုတွေအကြီးကျယ်ဖြစ်နေတယ်ဆိုတော့ဒီနောက်ွယ်မှာကနိုင်ငံရေးလို့မျိုးပေါ့နော်ဒီကစားဖွဲ့တွေကိုလှုပ်ရဲဟာကအင်တာမရုပ်ညံ့တယ်လို့ကျွန်တော်ကယူဆတယ်ဒီပေါ်မှာဒါရပ်တန့်တင်တယ်လို့ယူဆတယ်ပေါ့နော်ဘုံချုပ်အောင်ဆန်းရဲ့နံပါတ်တိပေါ့နော်ဒီတချို့သောအနာဒီဘူကသုံးတာကတော့ဘုံချုပ်အောင်ဆန်းကိုမလက်ခံခြင်းဟာပြည်တော်စုမလက်ခံခြင်းပဲလို့ပြောတဲ့အဆိုတွေရှိခဲ့တယ်ပေါ့နော်အဲ့ဒါကဆိုတော့ဒီလိုဟိုဗလဲဒီလိုကောက်ချက်ချမှုကိုကျွန်တော်တင်တော့မလုပ်သင့်ဘူးဟိုဗလဲကောက်ချက်ချလို့လည်းမရဘူးနော်ဘုံချုပ်အောင်ဆန်းဒီပြည်တော်စုအတွက်ပေါ့နော်ဒီတိုင်းပြည်အတွက်ကိုလွတ်လပ်ရေးပေါ်ဆောင်ပေးခဲ့တဲ့ပုဂ္ဂိုလ်တယောက်မှန်တော်မှန်တယ်ပေါ့နော်ဒီပေါ်မှာဘယ်သူမှညင်းမှာမဟုတ်တော်တော်လဲပြည်တော်စုရှိချင်းကဘုံချော့ဆန်းရဲ့နောက်ဆုံးပေါ့နော်ဒီဆက်တဲ့ ठी ကကြိုးစားတဲ့ကြိုးစားမှုတွေကပုံမှန်အနစ်တရားရှိပါတယ်အဲ့ဒါကဘာလဲဆိုတော့တိုင်းသားတွေအလုံးစံသူရဖို့အတွက်ပေါ့နော်တိုင်းသားပြည်နယ်တွေမှာကိုယ်ပိုင်အောက်ချုပ်ခွင့်ရဖို့အတွက်ဘုံချော့ရဲ့ဂတိဖြစ်ရတယ်ပေါ့ဆိုတော့အဲ့ဒီပုံမှာတချို့သောသူတွေကဘုံချော့ဆန်းရုပ်ထုကိုမှမလက်ခံရင်ဒါပြည်တော်စုကိုမလက်ခံခြင်းဖြစ်တယ်ဒါခွဲခွဲရေးကိုတွားနေတယ်ဆိုတဲ့ဟာကအင်မတန်မှမာယူတဲ့သုံးသပ်ချက်ဖြစ်တယ်အင်မတန်မှဘာလဲဟိုလွယ်မာတဲ့ခောက်ချက်ဖြစ်တယ်ပေါ့နော်ဆိုတော့ဒီဟာကိုလေးလေးလေးနဲ့ကြည့်စဉ်းစားပြင်တယ်အာနံပါတ်2ပေါ့နော်နံပါတ်2ကတော့ဟိုလက်ရှိ energy ဘိုးရဲ့ဟိုဘယ်လဲမူရကိုအစနာကကျွန်တော်ပြောသလိုမူရကိုဘယ်လိုပဲအာကန်ထရယ်ကန်ထရယ်ပါပေါ့နော်ဒါပေမဲ့လက်ရှိကျပ်နေဆိုရရဲ့ဟိုညံ့ပြင်းမှုကိုဟိုဘယ်လဲတကယ်ပဲပေါ့နော်လေးလေးနဲ့ကျွန်တော်စဉ်းစားသင့်တယ်ပေါ့ကျပ်နေဆိုရကဝန်ကြီးချုပ်ကပေါ့နော်သူကိုယ်တိုင်ကဒီဟိုဘယ်လဲကြီးရုပ်ဒီဖောက်ရေးကိစ္စမှာအခြားပြည်နယ်လူမျိုးပေါ့နော်ဒါမှမဟုတ်လေကောင်းတဲ့နေလာနေနဲ့ဟိုလူထုတွေကိုတိုင်ပင်ညင်းရောတဲ့လှုပ်ရှားမှုတွေနဲ့ပေါ့နော်ဒီဟိုလည်းတိောက်ခဲ့မယ်ဆိုရင်တော့ဒီလောက်ကြီးအမာယုံကိုမရောက်ခဲ့ဘူးလို့ယူဆတယ်ပေါ့တိုးတော်ဝန်ကြီးချုပ်ကဒီပုံမှာတိုင်ပင်မှုမရှိဘဲနဲ့တစ်ဖက်သားပေါ့နော်လူရဆွဲတဲ့လှုပ်ရတွေက serious life ပေါ့နော်ရှိခဲ့တယ်ပေါ့နော်ဥပမာဆိုရင်ကျွန်တော်ကိုယ်နဲ့တက်ခဲ့တဲ့ဟိုဘာလဲခွင်းနေပေါ့နော် speaker ရဲ့ခွင်းနေ TV မှာတော်တော်ကောင်း20နှစ် TV မှာတော်တော်ကောင်းဝန်ကြီးချုပ်ကဒီပုံမှာဘာလို့လဲမမပြောခဲ့တာရှိတယ်သူတို့ဒီစစ်သားနဲ့ဟိုကန်ကျွဲခိုင်းပြီးမှကန့်ကွက်တဲ့လူတွေကိုဒါနေနှင်းကြမယ်ကန့်ကွက်ရင်ကန့်ကွက်ပါဆိုတဲ့ဟာမျိုးတွေပေါ့နော်သုံးလုံးလေးဟာတွေကဒါကြက်ပြင်းနဲ့ဆိုရရတစ်ခုလုံးရဲ့ဘာလဲအားနဲ့ချက်ချင်းနေတယ်ဆိုဒီလိုဟိုဘာလဲနိုင်ငံရေးရမနုမနဟိုနိုင်ငံရေးနဲ့ပေါ့နော်ဟိုရက်တည်နေတဲ့ဝန်ကြီးချုပ်ကိုဒီလို policy တွေချမှတ်ပြီးမှဘယ်ကန့်ကျွဲခန်းတာဒါမာဂျင်နဲ့ဟိုဘာလဲလုံဆောင်ချက်လက်ရှိတဲ့လူယူဆတယ်ပေါ့နော်ဆိုတော့ပြည်တော်စုကိုကျွန်တော်တို့ကြီးကားတဲ့နေရာမှာဒီလိုဟိုဘာလဲရှင်အားနေတဲ့အမှုလဲဒီဟိုနိုင်ငံရေးရပေါ့နော်တိတ်လေးမကြွန့်ကျင်တဲ့ဝန်ကြီးချုပ်တွေကိုခိုင်းစေတာဟာဒါလဲမာဂျင်နဲ့ policy ဖြစ်တယ်လို့ပဲအာကလူအနေနဲ့ပေါ့နော်ပြောပြချင်းပါတယ်ခင်ဗျာဟု
တ်ကဲ့အကွန်ပျူတာကျေးဇူးတင်ပါတယ်ကျွန်တော်ဟိုကရားပြည်နယ်ကပြည်နယ်လွတ်တော် NLD ပြည်နယ်လွတ်တော်အမဦးအောင်နိုင်ဦးကိုကျွန်တော်ဒီလိုင်းမှာဖိတ်ခေါ်ကြပါခင်ဗျာဦးအောင်နိုင်ဦးကြားပါလားခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဦးအောင်နိုင်ဦးကျွန်တော်တို့ဟိုအစောပိုင်းနေရာတရင်နေမှာကြားခဲ့ရတယ်ဦးအောင်နိုင်ဦးကဒီကိစ္စမှာဟိုဦးအောင်နိုင်ဦးရဲ့သဘောထားအမြင်တွေကိုလည်းကျွန်တော်တို့ကြားခဲ့ရပြီးကြားဘူးပါတယ်ဆိုတော့အခုဖြစ်နေကြတာကတော့ဒါထောက်ခံတဲ့လူရှိတယ်ကန့်ကွက်တဲ့လူရှိတယ်ဒါပေမဲ့အခုကအစိုးရကအတင်းအဓမ္မလုပ်တယ်ဆိုဟိုပေါ်ပုချုပ်ကိုအော်ဘ ෝජ ရဲ့ဂုံတိခါတော်မှာအခုလိုမျိုးဟိုတဖြည်းဖြည်းကြဆင်းမဲ့ပုံစံမျိုးရောက်တဲ့အထိတဖြည်းဖြည်းဟိုဆောက်တဲ့ဘက်ကလည်းအတင်းဆောက်ကန့်ကွက်တဲ့ဘက်ကလည်းအတင်းကန့်ကွက်ဖြစ်နေကြတော့ဟိုစောစောကပြောသွားကြသလိုဟိုတိုင်းသားလူမျိုးစုတွေချင်းချင်းကြားထဲမှာသဘောထားကွဲပြားမှုတွေများဖြစ်စေမလားဟိုကျွန်တော်တို့နားလဲပါတယ်တစ်ဖက်မှာအရင်စစ်အုပ်ဝါလက်ထက်တုန်းကဆိုရင်ဘ ෝජ ောင်ဆန်းနဲ့ပတ်သက်တာတွေအားလုံးကိုသူတို့ဖြောက်ဖြက်ဖြစ်ဖို့စူးစမ်းခဲ့ကြတယ်ငွေဆက်ကူတွေမှာပါတယ်ဘ ෝජ ောင်ဘုဂျုတ်ပုံနေပါလေငွေဆက်ကူတွေသူတို့ဖြတ်သိမ်းခဲ့တယ်ဆိုတော့ဒီကအမျိုးမျိုးပြည့်ပြင်နေကြတယ်ဘုဂျုတ်ကိုအခုလိုလွတ်လပ်တဲ့ကာလမှာဘုဂျုတ်ကြီးကိုစောက်တယ်လို့ဘုဂျုတ်နဲ့ပတ်သက်တဲ့ကိစ္စတွေလှုပ်ဆောင်လာကြတာဟာဒါကောင်းတဲ့လက္ခဏာပါဒါပေမဲ့တစ်ဖက်မှာတိုင်းသားဒေသတွေမှာတော့ဒီနိုင်ငံရေး sensitive ဖြစ်တဲ့ဒေသတွေဖြစ်တော့တချို့ကိစ္စတွေမှာစဉ်းစားဖို့လိုမလားအချိန်ဆောင်ဖို့လိုမလား ဟိုဥက္ကဋ္ဌဥက္ကောဥက္ကဋ္ဌရဲ့အမြင်လေးကိုလည်းပြောပါဦ
းကျွန်တော်တို့ကလည်းဆိုတော့သူတို့အဖွဲ့လုပ်တယ်ဆိုတာဘာပဲလို့စစ်တော်ကိုတည်ကျူးချက်ပြီးယူပြီးတော့မှစစ်တော်တဘောတာဆောင်ရွက်ရှိမှပူဆင်ပြီးမှာပေါ့နော်ကျွန်တော်စစ်တော်ဆိုတာကဒီလူနဲ့တရားတဲ့နေတဲ့စစ်တော်ဒီလူရဲ့လူရဲ့ချက်တွေအားလုံးကိုကျွန်တော်စစ်တော်ကလုပ်ပေးတယ်ဒါဟုတ်လို့မဆိုလို့ရှိရင်သူကဖွဲ့လုပ်မဆိုလို့လည်းတည်သူကချက်ပြတဲ့နယ်လို့ကျွန်တော်ကမူတည်ရှိတယ်မူတည်တာပေါ့နော်။ဒါဆိုတော့တည်သူမကြည့်ပဲနဲ့တည်သူကရွေးချယ်ထားတဲ့တတော်ကိုယ်စားလှယ်ကိုကြီးကြီးဖြစ်နေတယ်။တည်သူကရွေးချယ်ထားတဲ့တတော်ကိုယ်စားလှယ်ဖြစ်နေတဲ့တည်သူကိုရေလုံးချက်ပြတဲ့နယ်။အဲဒါပါတီလည်းချက်ပြမယ်ဒီလုပ်ပြီးလုပ်တာမကောင်းကောင်းတယ်ဆိုတာကတည်သူကသုံးချက်ပြတာပုံမူတည်ကမူတည်ကပူရှင်းပြမှာပေါ့နော်။ဒီကပြတဲ့ဘာလုပ်ငန်းလုပ်လို့ပေါ့တတော်ကတော့အကြောင်းကြားတဲ့နယ်ကိုဒီဘုရားကျေးဇူးနဲ့ပတ်သက်လာရင်တတော်ကဒီသူချက်ယူသလားတတော်ဆောင်ချက်ပြီးသလားတတော်ကပြည်သူလူကိုဘယ်လိုချပြပေးမလဲဆိုတော့အဲ့ဒီဒီကိုအစိုးရအဖွဲ့ကလုပ်တင်တယ်ပေါ့ဒါကိုသူတို့တဘောနဲ့ပြောလို့ပြီးတဲ့အခါကျမှဖြစ်လာတဲ့ကြက်တမှာကြတော့တိုင်းသားတွေနဲ့ဘုရားကျေးဇူးစောက်တယ်ဆိုတာကလည်းတိုင်းသားတွေမှာခံတဲ့တိုင်းသားတွေရှိသလိုလက်မခံတဲ့တိုင်းသားတွေရှိကြပါတယ်ဒါကကျွန်တော်ပြောပါဘူးလက်ခံတဲ့တိုင်းသားလက်မခံတိုင်းသားဘုရားကျေးဇူးဆိုတာကကျွန်တော်တို့တိုင်းနဲ့ဒီမှာကတနေ့ကလုံးမှာဘုသူကဘာမှပါသွားတာမဟုတ်ပါဘူးကခုနပြောလို့ဆိုရင်လက်ခံနဲ့ဒီလိုရှိလို့မလက်ခံဒီဘုသူချေလို့ပြောဆိုတာကျွန်တော်တို့အများစုအားဖြင့်အထောက်အပံ့လို့ကအထောက်အကူနဲ့မတ်နေတာမဟုတ်ဘူးပြည်သူလူကချုပ်ချုပ်ဝင်တဲ့ဟာတွေနဲ့ဘုကြီးတို့အနေနဲ့ဒါရှင်းလင်းပြရမှာ
ဟုတ်ကဲ့လုံဒီလုံဟာလွဲနေတယ်ခြေကပ်ပုံလွဲနေတယ်ဆိုလို့ကျွန်တော်လားခင်ဗျာ
ဟုတ်တယ်လူတွေကလွဲနေတယ်ခြေကပ်ပုံလွဲနေတာပေါ့ဒါချက်ပြမှတိုင်းတော်တွေကမှဒီလိုချက်ပြမှတိုင်းတော်တွေအားလုံးဘောတူညီကြတာလို့ရှိဒီလိုကခံကြတဲ့အပြည့်ပြည့်ခံရစေချင်အားလုံးအောင်မြင်ကြအောင်ရှိပါတယ်ဒီလိုကိုယ်တော်ကိုယ်ပေါ်နဲ့ကိုယ်လုပ်လို့ဆိုတော့ဘာမှအောင်မြင်ကြအောင်မရှိဘူးလေ
ဟုတ်ကဲ့ခင်ဗျာဆိုတော့ဟိုအခုကတော့နည်းနည်းလေးဟိုစောစောတော့ကိုဟာခွန်ဘီချူလည်းပြောသွားပါတယ်ဝန်ကြီးချုပ်ကိုယ်တိုင်ကလည်းတော်တော်လေးလုံလုံကျူးကျူးပြောကြတာတွေရှိတယ်တမတော်ကလည်းဒီဥစ္စာလမ်းကြောင်းမနေဆိုပြီးတမတော်ကတောင်ပြန်ပြောယူရတဲ့အနေအထားမျိုးဖြစ်လာတယ်ဆိုတော့တော်တော်လေးတော့ရုပ်ပြင်းစင်းနေဖြစ်သွားတာပေါ့နော်အခုကျွန်တော်လေလိုင်းပေါ်ကိုအာဦးစောလွင်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျဦးစောလွင်ရံပြဲရရှိပါလားခင်ဗျဟု
တ်ကဲ့ရှိပါတယ်ခင်
ဗျဦးစောလွင်ပြောပါခင်ဗျလိုရင်းလေး
ဆွေးနွေးပါဘိုးချုပ်ကြီးကိုလူမျိုးကိစ္စကဘိုးချုပ်ကကြီးအောင်ထားရတာမဟုတ်ဘူးခဲ့တာအတိကဘိုးချုပ်ရဲ့တေးခဲ့တဲ့ဂတိကိုမအောင်အောင်မလုပ်နိုင်တဲ့ကြီးရုပ်ကိုလုပ်ပြီးတော့တက်တဲ့တင်းတကအအယောင်ပြတဲ့သဘောမျိုးကျွန်တော်ပြောရတော့ပြရပါလေဘာလို့လဲဆိုတော့ဟိုင်းတရှိကလည်းရှင်ဗမာမွန်ဟိုင်းကျန်တို့ရဲ့ကောင်းဆောင်ရဲ့အယုတ်ကိုတို့ရဲ့တတ်မှတ်နေရမှာဆမ်းနေဆိုရင်ဗမာတမျိုးသားလုံးကခံမလား NLD ဖွဲ့ယုတ်ကခံမလားမခံဘူးမခံဘူးဆိုရင်ဒီဘိုးချုပ်ကြီးရဲ့တခုတည်းမှာဟိုစစ်တဲ့ရဲ့ဟိုစတိုးမိုးတို့ကဆိုလို့ရှိရင်ဘိုးချုပ်ကမမိုင်းတမအဖြစ်ရခင်ရတယ်အခုကစစ်တပ်ကိုတမဟိုတို့ကဝေရောက်ဆွဲထည့်နေတယ်ဆွဲထည့်နေတဲ့ကိစ္စအာလုံးဝကိုတရားမျှတမှုမရှိဘူးအဲအဓိကပါလဲဆိုတော့ဘိုးချုပ်ထားရတဲ့ဖက်ဒရယ်ကြီးတောင်းစုကတိကြက်ဗမာတကြက်အဲ့ဒီသာဓုဒဏ်ကြီးညာရဲ့အခွင့်အရေးကိုကြည့်ကြအောင်လုပ်ပါဒါမှဒီလိုတိကျမှုဖြစ်လာမှပြည်သူကိုချပြပါဘုချုပ်ကြီးရဲ့ဒီကြီးဟာဒလမာပြည့်တယ်မလဲဘယ်လိုလုပ်ရင်ကောင်းပါလဲအဲ့လိုပြည်သူတွေလက်ခံလာရင်ဂတိပြည်သာရင်လက်ခံနိုင်မယ်ဂတိမကြည့်လို့ဒီကြီးရဲ့ကိုမှလုံးရဆိုရင်လက်ခံချင်းကြီးဟာအလွင်လွင်မှမှအကွဲကွဲအပြားပြားဖြစ်ပေါ်မှာတော့ပေးကြပါတယ
်ဒါကြောင့်
မလို့တဲ့မလို့ဆိုင်တဲ့အခုလိုအချိန်မှာဒီချေရုံနဲ့အရင်မပြတဲ့ဟိုမယံနာစီလူမလို့တဲ့ဘူးဟုတ်မလား
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့
မလို့တဲ့ပိတ်ချူကိုထုံးရတော့မသိနိုင်ဘူးလို့ကျွန်တော်လည်းခင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခူးစောလင်ခင်ဗျာအခုကျွန်တော်လေလိုက်မော်ကိုဆက်ပြီးတော့ကိုနိုင်ကိုကြီးကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဘလူးကျွန်းကကိုနိုင်ကိုကြီးရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ
်ဟုတ်ကဲ့ကိုနိုင်ကိုကြီးလည်းဆွေးနွေးပါအောင်ကိုနိုင်ကိုကြီးအမြင်လေးကို
ဟုတ်ကဲ့ကျွန်တော်တို့တိုင်းသားတော့ဘူချုပ်မမောပါဘူးချစ်ပါလေဒါပေမဲ့ကျွန်တော်တို့တိုင်းသားမှာလည်းကျွန်တော်တို့အမျိုးကောင်းဆောင်ရှိပါတယ်အဲ့တော့ဘူချုပ်ချေရုပ်ကိုပဲဆက်ထူတယ်ဆိုတော့ဟိုခွိပြုတာကကျွန်တော်တို့မျိုးသားကောင်းဆောင်ကိုလည်းခွိပြုပြီးတယ်လို့ကျွန်တော်အမြင်ပေါ့နော်ကျွန်တော်တို့မျိုးသားကောင်းဆောင်ရဲ့ရုပ်ထုကိုလည်းဟိုဆက်ထူခွိပြုလိုက်ဘူချုပ်ရဲ့ချေရုပ်လည်းဆက်ထူတယ်ဆိုတော့ဒါတိုင်းသားတွေကဒီပြဿနာတော့နည်းနည်းတော့အေးဝမယ်ထင်တယ်ဒါအေးစက်ထူခွေပြုတ်သိချင်တယ်ပေါ့ဗျာကျွန်တော်တိုင်းသားမျိုးသားကောင်းဆောင်တို့
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကိုနိုင်ကိုကြီးခင်ဗျာအခုကျွန်တော်တို့တော်ရက်ရှင်တူကလေလိုင်းပေါ်ဟိုမှာဝင်ကိုတိုင်းဝင်ပါနိုင်လို့အတန်းနဲ့ဝင်ပြီးတော့ဆွေးနွေးထားတာရှိပါတယ်အဲ့ဒါကိုလည်းနားဆင်ကြည့်ပါဦးခင်ဗျာ
ကျွန်တော်အနေနဲ့ဟုတ်လားဒီကောင်တိုင်းသားတွေကနေမှာနော်ဘူချောင်းဆောင်ရုပ်ကိုထားမယ်ဆိုရင်တော့
သူတို့တိုင်းလာအဖက်စီးတွေအနေနဲ့နော်သူတို့တိုင်းလာကောင်းကောင်းအနေနဲ့လူလာမှုကိုလည်းအခုလက်ရှိအစိုးရအဖက်စီးကလောက်ဆောင်ပေးရမှာဖြစ်ပါတယ်ခဏ။ဘာဖြစ်လဲဆိုရင်ကျွန်တော်တို့တိုင်းလာဒီကနေမှာသူတို့တိုင်းလာကောင်းကောင်းနေရဲ့ရုပ်ပုံတော့ထားခွင့်မပြုပဲနဲ့နော်ဘူကြောင့်ဆန်ရုပ်ပုံပဲထားမယ်ဆိုရင်တော့ဒါပြင့်လို့တဲ့ကိစ္စမဟုတ်ပါဘူးနော်အဲ့လိုမြန်မာရေးစပါရှိဖို့တော့လိုတယ်။ကျွန်တော်တိုင်းလာပြည်သူတွေကလူလာချက်ရှိမှပဲထားဖို့လိုတယ်လို့ကျွန်တော်နေမြင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါကတော့ထန်းနိုင်ငံကနေကိုတီးလည်မှုဝင်ဆင်းနေသွားတာဖြစ်ပါခင်ဗျာကျွန်တော်အခုပြန်ပြီးတော့ဦးအောင်နိုင်ဦးကိုလေလိုင်းပေါ်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးဟာဦးအောင်နိုင်ဦးရေဆိုတော့ဟုတ်ကဲ့ခင်ဗျာအနေဒီပါတီကတာဝန်ရှိသူတွေကိုနိုင်ကိုဟာဒီဟိုအခုဒီကြားကိစ္စမှာကိုကျွန်တော်တို့အားယူဆက်ပြီး focus လုပ်ပြီးပြောမယ်ဆိုရင်ပေါ့နော်ဟိုအစောပိုင်းမှာပြီးမနေ့ကပဲမနေ့တနေ့ကပဲသူတို့ပြောသွားတာဒီဘဟုကလူတွေဘဟုကတာဝန်ရှိသူတို့ပြောသွားတာဆိုရင်ဒီဝင်ကြီးတို့ရောကပဲမှန်နေတယ်လို့ဒီကျေးဥတည်ဆောက်တဲ့ကိစ္စကိုသူတို့ဆက်လုပ်သွားမယ်ပုံစံမျိုးပြောသွားတော့ဒီဟာကတော့ဥအောင်နိုင်ဦးဟာအနေဒီပါတီဝင်ဖြစ်နေတော့ကျွန်တော်အချင်းချင်းရန်တိုက်ပြီးတော့မဟုတ်ပါဒါပေမဲ့ဒီအပေါ်မှာရောဘလို့မြင်မိတယ်လဲဗျာအခုဆိုလို့ရှိရင်ဒါဟိုဒေသခံတွေရဲ့သဘောထားအမြင်ဟာအရေးကြီးတယ်သူတို့ရဲ့ဟိုတိုင်းရင်းသားတွေရဲ့အတန်ကိုလည်းဟိုလေးစားလိုက်နိုင်နေတယ်ဆိုတော့ဒီအတန်အခုတော့တော်တော်လေးတီးတာတာထွက်လာတယ်ပေါ့နော်ဆိုတော့ဒီအနေဒီပါတီကရောဘာကြောင့်အဲ့လိုမျိုးအတင်အာဓမလုံနေတာဒီလိုမြင်တယ်လဲကြာအတင်အာဓမလုံတဲ့ပုံစံပေါက်နေတယ်လို့ဖြစ်နေတာလဲခင
်ဗျဒီပို့ချုပ်ကြီးတောက်တယ်မဆောက်ဘူးဆိုတော့ဘိုးကတော့ကျွန်တော်တို့ဘာတမ်းမှမကြားသေးပါဘူးအကြောင်းပြုကျွန်တော်တို့ကဘာလဲဆိုတော့ဒီကမှားတာကဝကြီးချုပ်ကနေမှားတာကဒီပဏ္ဏပြတဲ့လူတွေကိုဟိုအလုပ်မဒီအလုပ်လို့ဆိုတာဒါကတော့ဖြစ်တယ်ကိုကျွန်တော်မြင်နေတာနော်ကျွန်တော်မြင်ပြီးတော့ဒါတိုင်းသားတွေအားလုံးကလည်းကျွန်တော်တို့ NDU ဝိုင်းရံကြပါကျွန်တော်တို့တိုင်းလာကျွန်တော်တို့ပါတီရဲ့တခုတည်းတခုပေါ့ကျွန်တော်တိုင်းလာဥစ္စာဒေါ်သာစုကြည်ပြောတယ်လို့ပဲဟိုတိုင်းလာညီသားကြီးပါတိုင်းလာညီသားကြီးပေါ့နော်တိုင်းလာညီသားကတိုင်းသားတွေနဲ့ဥပေါင်းဆောင်ရမှအဖြေကိုထုတ်ထွက်လာမှာပဲလေဒီလူတို့ချပြရမယ်ဘယ်လုပ်ငန်းဖြစ်ဘယ်ကောင်းလဲဘယ်မူဝါဒဘယ်လိုကောင်းမလဲဆိုတော့ပြည်တခုကိုယူဆွေးရမှာပဲပြည်ရှိမှဟိုလုပ်လို့ရမှာပြည်မရှိဘဲနဲ့တောင်းတိုင်းငါလုပ်တယ်ငါသဘောနဲ့လုပ်လို့ဒီကြီးပြည်ဘူးတဲ့လူရှိတယ်လို့ပြည်ဘူးလို့ရှိကြမှာပဲလေကျွန်တော်
ညီရတော့ဟုတ်ကဲ့ဟုတ်ကဲ့ဥက္ကဋ္ဌကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်တို့အခုသောတာရှင်နေရာလေလိုင်းပေါ်မှာဆင်းနေထားတာဟိုစာနဲ့ရေးပြီးတော့ဆင်းနေထားတာကိုလည်းမအီတန်စင်ကဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့မြင့်အောင်ကတော့ဒီသူရေးထားတာတော့ကိုပိုင်ရေးချင်းမရှိတော့အဆင်ပြေတော့နေကြံစုပ်ချင်ကြတဲ့ငမိုက်သားတွေကြောင့်အဆင်ပြေတော့နာမည်ပြတ်တယ်ဆိုရေးထားပါတယ်။မိုးကျော်ကတော့ဘိုးချုပ်ဆန်လန်းတို့ဘိုးချုပ်ပန်းကြံတို့ဆိုတာရှိနေပြီးသားလူတို့ကလည်းလေးစားပြီးကြည်ညိုပြီးသားဆိုတော့ဘာလို့ဒီလဲဆိုပြီးရေးသားထားပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါခင်ဗျာ။ဆိုတော့အခုကျွန်တော်ဟိုကိုခွန်ဘာနာကိုလေလိုက်မောပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။အခုဒီကျေးရုပ်တွေဆိုတာဟာဟိုလက်ရှိအစိုးရအာဏာတည်သေးရေးလောက်ပဲသူကဒီနေတာဟိုနောက်ဆိုးရတက်လာရင်အချိန်မီဖြစ်ပြလို့ရနိုင်တာပဲဒါပေမဲ့လည်းဟိုတစ်ဖက်မှာဒီအခုမြန်မာနိုင်ငံမှာအရေးကြီးတဲ့အချိန်ဖြစ်နေတာကဒီတိုင်းဒါရင်းကြစီကိစ္စတွေအပြစ်ခတ်ရစေးကိစ္စတွေလုပ်နေတော့အခုလိုမျိုးဒီဘာမဟုတ်တဲ့ကိစ္စနဲ့ပေါ့နော်ဆိုကြပါလို့ဗိုလ်ချုပ်ကမလေးမစားပြောတာတော့မဟုတ်ပါဘူးဒါပေမဲ့ဒီကိစ္စဟာနောက်မှလုပ်ရင်လည်းရနေတဲ့ကိစ္စဖြစ်ပါတယ်အခုလိုလှုပ်ချင်းအပြင်ဒီအခုအစိုးရကဟိုဘာပေါ့လုပ်နေတဲ့ဒီအမျိုးသားပြန်လည်ညှဆေးရေးပြည်တွင်းချင်းညာရေးကိစ္စတွေကိုများထိခိုက်နိုင်စေသလားကျွန်တော်တို့ big picture ကိုကြည့်မယ်ဆိုလို့ရှိရင
်ဟုတ်ကဲ့ဒီရေပေါ်ညာကျွန်တော်အနေနဲ့ကတော့အခုချိန်ကြီးစကူကအဲဆောပိုင်းမှာပြည်နယ်ဆိုရကတာဝန်ယူတာဝန်ခံမှုရှိရှိနဲ့လုပ်သွားမယ်လို့ဝန်ကြီးကပြောတယ်ဒါပေမဲ့အခုကအဲဘယ်လိုပြောမလဲစိုက်တာလူမှုအစဉ်ဖွင့်တဲ့လူကြီးကစီဆောင်ပြီးလုပ်ခိုင်းတယ်ဆက်တူတယ်လို့လုပ်တဲ့ကကျွန်တော်ပြည်နယ်ကျင်းဝင်နေတဲ့သူမျိုးကိုအဲစပ်ပြီးမှလူဝေးတယ်လို့ကျွန်တော်လူတွေသူ့အနေနဲ့အမျိုးဆုံးတက်လာကြအဲ့ဒါကဒီဥဒါပြင်းနဲ့ပြင်းရည်အတွက်တန်ဆာကိုစာဖို့ပြရလို့ပဲကျွန်တော်မြင်တယ်။နောက်ဒီအခုလောလောလတ်လတ်ကျွန်တော်ဒီမီဒီယာမှာသိလိုက်တာတကူကဒီအမြစ်ကြီးနားမှာဒီဘုချုပ်ကျေးရုပ်ကိုလို့ပြောမှာတော့စင်မောစင်းနဲ့လား
ဟုတ်တယ်စင်မောစင်းနဲ့ပတ်သွားဟုတ်
တယ်ကကျွန်တော်တားလာရတော့စင်မောကူတိုင်းလက်ထက်မကောင်းအမျိုးကကြတော့ကျောင်းညီမကအဲ့လိုမျိုးဒီဘုထုတ်လေးစားတယ်။ဒါနဲ့ဒီခေဒီကာလလေးမှာတော့စစ်တင့်သေးဘူး။
တိုင်းသားတွေရဲ့ပြည်ရှိမှုလည်းပြန်လာပြီးမှပြည်မှယုံကြည်မှုတွေပြောက်ဖို့လိုတယ်ဆိုတဲ့ခံယူချက်နဲ့ကျွန်တော်ကအကန့်ကွက်နေခြင်းနဲ့ဖြစ်တယ်ပေါ့အဲ့တော့တောင်ဒီဘုံချုပ်ကျေရုပ်ကိုအတင်းသမားအဖရှိခြင်းကတော့ကျွန်တော်တို့ဒီသက်ဆိုင်ရာဒေသသက်ဆိုင်ရာဒီနယ်ရဲ့ပြည်ရှိမှုတမိုင်းကြောင်အရာလက်ခံနိုင်မှုခြေမျိုးကိုကျွန်တော်တို့အတိုင်းစားဖို့လိုတယ်အဲ့လိုတိုင်းစားဖို့လိုတယ်ဆိုတဲ့ဒီမှာလည်းဒီသက်ဆိုင်ရာဒေသရဲ့စံတိုင်းသားတွေရဲ့စံသားချက်တွေကိုလည်းအပြန်အလှန်ဒေသပြည်မှာပြည်မှုအရှိတူလို့ရဲအဲ့အမှသာဒီမိသားပြန်တဲ့တင်းရဲ့ရင်းရန်စင်တွေကိုကျွန်တော်တို့အပြန်လမ်းဒီတမိုင်းကိုနောက်တောင်းတော့ပြန်လမ်းဒါပေမဲ့လက်ရှိနိုင်ငံကိုဘယ်လိုမျိုးပြည်သွားကြမှာလဲတိုင်းတိုင်းရဲ့လိုအပ်ချက်ကဘာလဲကျွန်တော်တို့ဒီမှာမှာကအဓိကလိုအပ်ချက်ကဘာလဲဆိုတဲ့အပြန်လမ်းနားလည်းမျိုးပြန်လမ်းရုပ်တူမှုတွေကိုအဲ့အနေနဲ့ဆင်အဲဒီဆောက်ကြရမှာဖြစ်တယ်ပေါ့ဒီလူထုတ်ကြည့်ရုပ်တစ်ခုကိုလာထားရုံနဲ့အပြန်လမ်းဒီလိုမျိုးဒီဆောက်လို့ရတဲ့အပြန်လမ်းလေးစားမှုရှိရမယ်အပြန်လမ်းအခုမှပြည်မှုရှိတယ်ဆိုတော့ဒီမဟုတ်ဘူးဆိုတော့အခုတော့ဒီ generation နဲ့အဲနားလည်ထားရကြဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခွန်ပီချူးကရောခင်ဗျာဒီမိကုံးပဲကျွန်တော်မေးချင်တာအခုဟိုမြန်မာပြည်မှာရင်းနှီးစီကိစ္စတွေလုပ်နေတော့အခုဒီဟိုဗိုလ်ချုပ်ကျေးရုပ်တွေမဟုတ်တဲ့ကိစ္စလေးနဲ့အခုလိုမျိုးဟိုဒီကြားပြင်းနေမှာဆိုရင်သဘောတော့ကွက်ပြမှုတွေဖြစ်တယ်စကိုင်းတိုင်းဒေတာကြီးတဲ့မှာလည်းသူတို့ခန့်တိမြို့နယ်မှာနာဂတိုင်းရင်းသားတွေကကန့်ကွက်ကြတယ်ဒီဗိုလ်ချုပ်ကျေးဥ်ဒီဆော့တက်ကိစ္စနဲ့ပတ်သက်ပြီးအလားတူပဲမြို့ပြင်းနယ်မှာလည်းဖြစ်ခဲ့တယ်ဆိုတော့ဒါတွေကဘလောက်အတိုင်းအတာထင်များတော့ဖြစ်သွားမလဲမြို့သားရင်းသားစီကိုဘလောက်ထိခိုက်သွားစေမလဲ
ဟုတ်ကဲ့
ခတ်တို့လေးပြောပြပါဟုတ်ကဲ
့ဆက်မဆုံးမနော်ဒီလက်ရှိကြားပြင်းနယ်ချင်းနဲ့ကြည့်လိုက်ရင်ကျွန်တော်တို့ရဲ့ဟို Facebook ပေါ်မှာတော်တော်မနော်ဒီရက်ွက်ထဲမှာတော်တော်ဒီကိစ္စကိုဟိုအခြေတပွင့်မနော်ပြောဆိုလာကြရပေါ့နော်ဆိုတော့ဒီထဲမှာလူအုပ်စုကတော့အုပ်စုရှိတယ်လို့ပြောလို့ရတယ်ဆက်မဆုံးသူကဘုချို့ထောက်ခံတယ်ဒါမှမဟုတ်ဘုချို့မျက်နှာလုံးလို့ပေါ့နော်ဒါဘယ်လဲပြောတဲ့လူတွေနဲ့ပေါ့နော်ဒီဘုတိုင်းသားကြားရင်မှာတိုင်းသားအုပ်စုရှိတယ်ဆိုတိုင်းသားတွေဖက်ရတာဒါကန့်ကွက်မဖြစ်တင်သေးဘူးဆိုတဲ့ဟာပေါ့ဆိုတော့ဒီအုပ်စုကြားမှာတော့လိုက်ကွန်မြူပေါ်မှာတော်တော်ရည်နဲ့မတော်တော့ပါတော့အုတ်ချုပ်ရင်းမှုတွေကြားရတယ်မတော်တော့ပါတော့ဒါအကြီးကျယ်လေးကိုလည်းစစ်ပွဲတွေ Facebook type ပွဲတွေပေါ့နော်ဖြစ်နေတယ်အဟိုလည်းမင်းရဲ့လောက်တဲ့မချားရဲ့လောက်တဲ့ဟိုစကလုံးသုံးသုံးတွေပေါ့နော်ဟိုဆဲတာတွေဆူတာတွေပေါ့နော်ဒီအသမိုင်းမကောင်းကြောင်းပြောတာတွေပေါ့နော်အမျိုးမျိုးပေါ့နော်ဖြစ်နေတယ်ဆိုတော့ဒီဟာတွေကအဟိုအစိုးရအနေနဲ့ကျွန်တော်တို့တော့လက်ရှိမှာတော့အရှိဆုံးပါဆိုတော့ဒီခိုက်ဒီဟာတွေကိုဖြစ်နေတဲ့ဟာကိုဒီလိုလက်လူမရှုသင့်ပါတော့ဆိုတော့ဒါလူမျိုးရေးအထူးကြုံထိပ်ပေါ့နော်ဖြစ်သွားနိုင်တဲ့အခြေအနေမျိုးရောက်တယ်ဆိုတော့ဟိုတော့ဒါအစိုးရအနေနဲ့ပြည့်စစ်ခြင်းနဲ့နောက်တစ်ခုကတော့ဒီဒီတရှိနေချင်းဖြစ်စင်မှာပေါ့နော်ဒါ okay ဒီနေနဲ့လည်းဒါပြပြနေမှာတော့ကောင်းလားလက်မမထိုးထားသေးဘူး SEO လည်းမထိုးထားသေးဘူးသူ့ကိုလည်းအကျိုးစားနေတဲ့ဟိုလက်နဲ့ကန်ဖြစ်စင်မျိုးရှိတော့ဘယ်လိုနေချင်းဖြစ်စင်မျိုးရောက်နေလဲဆိုတော့ဒီပေါ်မှာလည်းဟိုတမိုင်းကြောင်ရဆိုရင်တော့ဒါဟို Greenie ရဲ့ဒီဟိုလို community chat လို့လာတဲ့တိုင်းကြည့်ဖြစ်ခဲ့တဲ့ပေါ်မှာလည်းဒါဟိုဖြစ်စင်နေပေါ့နော်ဆိုတော့ဒီဟာလေးကိုနေချင်းနည်းနည်း
ဖြတ်ပေးပါခင်ဗျာဟုတ်ကဲ့ဖြတ်ပေးပါဟုတ်ကဲ့
ဟိုဖြစ်နိုင်ပါတယ်ခင်ဗျာဟုတ်
ဟုတ်ကဲ့ခွန်ပြုကျေးဇူးတင်ပါတယ်အခုဝင်ဆင်းနေပေးကြတဲ့ဥောင်းနိုင်ဦးရောခွန်ပါနာကောနောက်ပြီးတော့တခြားဝင်ဆင်းနေကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
ခုဆောင်ဝင်လာတဲ့အစီအစဉ်ထုတ်လို့ရမှုမတ်တန်ကြီးထိုက်တို့တင်ဆက်ထားတဲ့ဒိုင်းလိုင်းလိုင်းစီစဉ်ကိုနားအစဉ်ကြည့်ကြတာဖြစ်ပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်ဦးကကြီးညာပေးပါလိမ့်မယ
်ဣဇွေးလီပန်နဲ့ထက်ဝင်လာတဲ့ဆီးရီးယားစစ်လေရင်ဒဇင်းကိုပြစ်ချလိုက်ကြောင်းဣဇွေးစစ်တပ်ကပြောလိုက်ပါရဲ့ဣဇွေးလီပန်နဲ့ထက်ဝင်လာတဲ့ဆီးရီးယားစစ်တပ်ကစကွိုင်းမျိုးစားချက်တက်လေရင်ကိုပက်ထရီယော့မစ်ဆိုင်းတုံး20နဲ့ဒီနေ့ပဲဟန်တာပစ်ကတ်ခဲ့တာဖြစ်တဲ့ကြောင်းစစ်တပ်ပြောဝင်ကပြောဆိုလိုက်တာပါမြောက်ကိုရဲ့နောက်မြောက်ဘက်ကမ်းရိုးတွေမှာရှိတဲ့ဆိုရဲဂျူရုဖြစ်လို့ရစကန်ကအဓိကအဆောက်အဦတွေကိုစတင်ဖြစ်စည်းနေရတယ်ကိုဂျူရုတပ်ပုံတွေကသိရတဲ့အကြောင်းအမေရိကန်ခြေစိုက်မြောက်ကိုရဲ့ရေစောင့်ကြည့်အခက်အခဲဖွဲ့တတိယနော့ကပြောလိုက်ပါတယ်။သမနာထရန့်ကတော့မြောက်ကိုရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေဖြတ်သိမ်းရေးဆက်ဆက်ဆွေးနွေးမှုတွေပေါ်အားရဝမ်းသာတဲ့အကြောင်းမနေ့တုန်းကပဲပြောခဲ့တာပါ။အမေရိကန်နဲ့ကုန်သွယ်ရေးဆိုင်ရာစစ်ဆေးညှိနှိုင်းမှုတွေကိုစိတ်ဆင်နာကောင်းနဲ့မလုံနိုင်တဲ့တိုင်းပြည်တွေပေါ်တွင်းကုန်ကုန်နဲ့တွင်းမြင့်ကောက်ကံမှုသမနာတော်နဲ့ထရန့်ကဒီကနေ့ပဲချင်းချောက်ပြောဆိုလိုက်ပါတယ်။လောင်နေမှာရရစစ်ထုတ်လို့ရေကာတာပြူချက်ကလူများပြားသိဆုံးပြီးရာနဲ့ချီပြောဆုံးနေတဲ့ကြောင့်အစိုးရဘက်ကတင်းကဖော်ပြလိုက်ပါတယ်
စတင်ကြီးချုပ်ကိုကွန်လင်းကတင်လာပေးခဲ့တာပါ။ဒီညအတွက်စတင်ထုတ်လို့ရမှုကတော့မတ်တင်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Alfredo ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ Fury American တန်မနက်ဖက်မြန်မာဘာသာစီစဉ်နေကိုတော့မြန်မာစံတော်ချိန်မနက်6နာရီနေ9နာရီအထိလိုင်းဒိုမီတာ2440 4850ပြင်လိုင်းလိုက်မီတာ190တို့ကနေလည်းဖန်ယူနိုင်ပါတယ်။ Fury ကိုနားဆင်သူအားလုံးကိုကျေးဇူးတင်ပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.